Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှိမြခင်ဗျာမလ28ရက်တနင်္ဂနွေနေ့ညပိုင်း view မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်ပေးနေပါပြီမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့လိုင်းနိုမီတာ1925နဲ့30တို့အပြင်လိုင်းလမီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ကြသလို VOA မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်နားဆင်လို့ရနိုင်ကြပါတယ်ခင်ဗျာဒီကနေ့မှာအစီအစဉ်မှုဖြစ်နေကျွန်တော်ဇော်ဝန်လိုင်ကဆောင်ရွက်ပေးသွားမှာပါဒီကနေ့သောရရှင်တို့နားဆင်ကြရမယ့်ထိတိုင်းအောင်သတင်းတွေမှာတော့အကြမ်းဖက်အဖွဲ့တွေနဲ့သူတို့ကိုထောက်ခံသူတွေကိုချေမှုန်းမယ်လို့စစ်ကောင်စီအကြီးအကဲကပြောပါတယ်စစ်ကောင်စီအနေနဲ့ဒီမိုကရေစီလမ်းကြောင်းကိုပြန်ဖော်ဆောင်ဖို့နိုင်ငံတကာကတောင်းဆိုလိုက်ကြပါတယ် Bismack Bimstek အဖွဲ့အလဲကြဥက္ကဋ္ဌရဲ့ဖိတ်ကြားချက်အရစစ်ကောင်စီနိုင်ငံသားရေးဝန်ကြီးတက်မယ်လို့ပြောပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေအပြင်သတင်းပေးပို့ချက်တွေမှာဆိုရင်တော့ရုရှားယူကရိန်းစစ်ပွဲအတွင်းသတင်းတောက်တွေအတွက်အသက်အန္တရာယ်ဆိုရင်ရတဲ့အခြေအနေယူကရိန်းတပ်ဖွဲ့တွေအတွက်မြေအောက်ရမုံငွေဖျော်ဖြေပွဲအိန္ဒိယနိုင်ငံ New Delhi မြို့ကလေတုညင်ညာမှုအခြေအနေနဲ့ဗြိတိန်နိုင်ငံကသမိုင်းဝင်အမွေအနှစ်တစ်ခုဖြစ်တဲ့ Stonehenge ရှေးခေတ်ကျောက်တုံးကြီးတွေအကြောင်းသမိုင်းပြတိုက်ဆတဲ့သတင်းဆောင်ပါတွေကိုနားဆင်ကြရပါမယ်အပတ်စဉ်ကဏ္ဍတွေမှာဆိုရင်တော့
ဒီပေါ်ရန်ဂျိုးပေါ်လေအထုမှုတွေကလုံးဝလက်တွေ့ကျတဲ့ရလကောင်းတွေကတော့ထွက်လာမှာမဟုတ်ဘဲနဲ့ဒီလက်ရှိစစ်ကောင်စီရဲ့အချိန်ဆွဲ
မြမအရေးအာဆီယံရဲ့ကင်တွယ်ဆောင်ရွက်ဖို့ကြောင်းသုံးသပ်ထားတဲ့ကမ္ဘာမြမမီဒီယာမြင်ကွင်းမြမပြည်မပေးစာများကန္တတရင်တွေကတုဒ္ဒအစီအစဉ်နဲ့ထူးခြားဆန်းပြသတင်းများစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားမှာပါခင်ဗျာဒါတွေကိုမတင်ဆက်ခင်တော့အခုအရင်ဆုံးနောက်ဆုံးရရှိထားတဲ့သတင်းတွေကိုဦးတမောင်တန်းနဲ့နန်းလောင်တို့ကပြောပြပေးကြပါမယ်
အကြမ်းဖက်အဖွဲ့တွေနဲ့သူတို့ကိုထောက်ခံပတ်ပို့နေသူတွေကိုအမြင့်ဖြတ်ချေမှုန်းသွားမယ်လို့မြန်မာစစ်ခေါင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်နိုင်ကနေပြည်တော်မှာဒီကနေ့လှုပ်တဲ့တက်မလို့နဲ့စီရေးပြခန်းနာမှာပြောဆိုသွားခဲ့ပါတယ်။မြန်မာစစ်တပ်အနေနဲ့တိုင်းရင်းသားအဖွဲ့အစည်းတွေနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုဆက်လက်လှုပ်ဆောင်သွားမှာဖြစ်ပေမဲ့လို့အကြမ်းဖက်အဖွဲ့တွေနဲ့တော့ဆွေးနွေးစရာမရှိဘူးလို့လည်းပြောဆိုပါတယ်။မြန်မာနိုင်ငံမှာမနေ့ကစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ကန့်ကွက်ဆရပြမှုတွေကိုစစ်တပ်ကအကြမ်းဖက်ပစ်ခတ်နိုင်နေတဲ့အတွက်အဲ့ဒီနောက်ပိုင်းမှာဒေသအလိုက်လက်နဲ့ဆွဲကြိုင်ပုံကန္တာတွေရှိခဲ့ပါတယ်။အဲ့ဒီနောက်ပိုင်းမှာဖွဲ့စည်းခဲ့တဲ့ NUG ဂျာကလာအမျိုးသားညီညွတ်ရေးအစိုးရနဲ့ပြည်သူ့ကာကွယ်ရေးတပ်တွေကိုမြန်မာစစ်တပ်ကအကြမ်းဖက်အဖွဲ့စည်းတွေဖြစ်သတ်မှတ်ကြေညာထားတာပါ။လက်ရှိမြန်မာနိုင်ငံရေးပြဿနာကိုပြည်လဲစေဖို့ဆိုရင်အဲ့ဒီအဖွဲ့စည်းတွေနဲ့ပါဆွေးနွေးဖြေရှင်းဖို့ပြည်တွင်းပြည်ပပြောဆိုမှုတွေရှိနေတဲ့အချိန်မှာပဲမြန်မာစစ်ကောင်စီအကြီးအကဲကဒီအဖွဲ့တွေနဲ့တော့ဆက်ဆက်စရာမရှိဘူးလို့ယတိပြပယ်ချလိုက်တာပါ။အချိန်ထဲမှာပဲပြည်တွင်းပြည်ပအဖွဲ့အစည်းတချို့ကတပ်တွင်းဖြိုခွဲမှုတွေရှိနေတာမို့တပ်တွင်းစည်းလုံးညီညွတ်မှုကလည်းအရေးကြီးတယ်လို့မြန်မာစစ်ကောင်းဆောင်ကအဲ့ဒီမင်းကွန်းထဲမှာထည့်သွင်းပြောဆိုသွားပါတယ်ဒီကနေ့မှာပဲဥရောပသမဂ္ဂနဲ့အခြားတိုင်းပြည်20ရဲ့နိုင်ငံရေးဝန်ကြီးတွေကမြန်မာပြည်သူတွေကိုထောက်ခံကြောင်းပူးတွဲကြေညာချက်ထုတ်ပြန်လိုက်ကြပါတယ်စစ်ကောင်စီကိုစန့်ကျင်ကြတဲ့ဆန္ဒပြပွဲတွေကိုလည်းအုပ်စုအသီးသီးကရန်ကုန်မြို့မှာဆန္ဒပြခဲ့ကြပါတယ်မြန်မာတပ်ပတော်ဟာစစ်ရာဇဝမှုနဲ့လူသားမျိုးနွယ်အပေါ်စော်ကားတဲ့ရာဇဝမှုကျူးလွန်ကြောင်းပြတ်တဲ့လောက်ရတွေကိုလုပ်ခဲ့တယ်လို့လဲကုလသမဂ္ဂလူ့ခွင့်ရေးကောင်စီကအစည်းအဝေးခန်းစာတစ်စောင်ထုတ်ပြန်ထားပါတယ်။ရုရှားဒုတိယကာကွယ်ဝန်ကြီးကအခမ်းအနားကိုတရားဖို့စီစဉ်ရှိခဲ့ပေမဲ့သူ့ရဲ့တိုက်ပီကိစ္စတွေကြောင့်မတရားနိုင်ဘူးလို့စစ်ကောင်စီပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်စော်မင်းထွန်းကဆိုပါတယ်။နိုင်ငံတလောမှာတော့ PDF လို့အသိများကြတဲ့ပြည်သူ့ကာကွယ်ရေးတပ်တွေကတပ်မတော်ကပုံကန်တိုက်ခိုက်နေကြဆဲဖြစ်ပြီးတမလို့ဟာထိထိရောက်ရောက်တုတ်ပြန်နိုင်မှုရုံးကန်နေရဆဲဖြစ်တယ်လို့သုံးသက်သူတွေကအကဲဖြတ်ချက်ကြောင်း AFP သတင်းဌာနကဆိုပါတယ်2021 February လ10ရက်နေ့မှာအာဏာသိမ်းပြီးကလေးကစစ်ကောင်စီကတပ်ဖြတ်ခဲ့သူ1900ကျော်ရှိခဲ့ပြီးဖမ်းဆီးတရားစွဲဆိုထောက်ချခဲ့သူ1000နာနီးလာပြီဖြစ်တယ်လို့နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်းရဲ့အင်တာနက်စာမျက်နှာကပြောပါတယ်မြန်မာစစ်ကောင်စီအနေနဲ့အကြမ်းဖက်မှုတွေကိုကြဆိုင်ပြီးဒီမိုကရေစီလမ်းကြောင်းပြန်လည်ဖော်ဆောင်မှုအမေရိကန်နိုင်ငံအပါအဝင်နိုင်ငံပေါင်း20ကျော်ကဒီကနေ့ကြောက်တဲ့တက်မလို့နေမှာတိုက်တွန်းတောင်းဆိုလိုက်ကြပါတယ်။ပြီးခဲ့တဲ့နှစ်တွင်မြန်မာစစ်တပ်ရဲ့အကြမ်းဖက်မှုတွေကြောင့်သတ်ဖြတ်ခံရသူတွေကိုဒီကနေ့မှာအောက်မေ့သတိရကြောင်းလည်းဖော်ပြတဲ့အဲ့ဒီပူးတွဲကြေညာချက်မှာအမေရိကန်ပြည်ထောင်ကနေဒါ၊အော်စတြေးလျ၊နယူးဇီလန်၊တောင်ကိုရီးယား၊ယူကရိန်းပါဝင်တိုက်ပီ20နဲ့ဥရောပသမဂ္ဂတို့ပါဝင်ကြပါတယ်။ဒီကြေညာချက်ကိုအာရှနိုင်ငံတွေတဲကတောင်ကိုရီးယားနိုင်ငံကပါဝင်လက်မှတ်ရေးထိုးထားပါတယ်။လုံခဲ့တဲ့နှစ်ဒီရက်မှာပဲအ ਨੇ ဆုံးလူတရာကိုစစ်တပ်ကတတ်ခဲ့တယ်လို့ကြေညာချက်ကသတိတရားပြောထားပါတယ်။တချို့နိုင်ငံတွေကအခုလိုအကြမ်းဖက်ဖိနှိပ်နိုင်အောင် မြန်မာစစ်တပ်ကိုလက်နက်တွေရောင်းချခဲ့ကြတယ်လို့ကြေညာချက်ကဆိုပါတယ်။ကုလသမဂ္ဂအထွေထွေညီလာခံရဲ့ဆုံးဖြတ်ချက်နဲ့အညီမြန်မာစစ်တပ်ကိုလက်နက်ပစ္စည်းတွေမြောင်းချဖို့နှိပညာဆိုင်ရာအကူအညီမပေးကြဖို့ကြေညာချက်ကတောင်းဆိုလိုက်ပါတယ်။ BIMSTEC လို့အင်္ဂလိပ်လိုအတူအဖျင်းသိကြတဲ့ဘင်္ဂလားပင်လယ်အော်ဒေသနိုင်ငံများနှိပညာနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့စည်းဝေးကိုအလဲကျဥက္ကဋ္ဌသီရိလင်္ကာနိုင်ငံရဲ့ဖိတ်ကြားချက်အရမြန်မာနိုင်ငံရဲ့ဝန်ကြီးတက်ရောက်မှဖြစ်ပါတယ်။ဒီစည်းဝေးကိုမတ်လ28ကနေ30ရက်နေ့ထိကျင်းပမှာပါ။အခုလိုဖိတ်ကြားထားတာကြောင့် BIMSTEC ရဲ့မူဝါဒကအာဆီယံရဲ့မူဝါဒနဲ့ကွဲပြားသွားပါတယ်။မြန်မာကိုအထူးကြံထားတာထက်ဆက်ဆံလုပ်ကိုင်တာကပိုကောင်းပါတယ်လို့သီရိလင်္ကာနိုင်ငံရဲ့ဝန်ကြီးအငိမ့်စားရေတပ်ဗိုလ်ချုပ်ကြီးဂျယာနက်ကိုလမ်ဘစ်ကပြောပါတယ်။အခုလိုဖိတ်ကြားတဲ့အတွက်မြန်မာနိုင်ငံအတွင်းမှာဖြစ်ပျက်နေတာတွေကိုသီရိလင်္ကာနိုင်ငံကအသိမှတ်ပြုတာမဟုတ်ဘူးလို့လည်းသူကဆိုပါတယ်။စစ်တပ်ကောင်းဆောင်တွေနဲ့ဆက်ဆက်ရတာခက်ခဲတယ်လို့လည်းသူကဝန်ခံပါတယ်။ဒါပေမဲ့ဆွေးနွေးလောက်ကင်ချင်းအဖြစ်လက်တွေ့ကျကျအဖြေတွေရရှိနိုင်တယ်လို့သီရိလင်္ကာနိုင်ငံကြီးဝန်ကြီးကယူဆကြောင်းတဟင်းဒူသတင်းစာကပြောပါတယ်။အခုလိုစစ်ကောင်းစီနိုင်ငံကြီးဝန်ကြီးကိုဖိတ်ကြားမဲ့ဆုံးဖြတ်ချက်ကိုအိန္ဒိယ၊ဘင်္ဂလားဒေ့ရှ်၊ဘူတန်၊နီပေါ်နဲ့ထိုင်းနိုင်ငံတို့နဲ့တိုင်ပင်ပြီးမှချမှတ်ခဲ့တာဖြစ်တယ်လို့လည်းပြောပါတယ်။မြန်မာစစ်ကောင်းစီကမိနစ်တုံးကလည်းအခုလိုဖိတ်ကြားခဲ့တာပါ။ဒီစည်းဝေးမှာBIMSTEC ပရိဒီမိုအတီးပြုကြပြီးလာမယ့်နှစ်အလဲကျဥက္ကဋ္ဌတာဝန်ကိုထိုင်းနိုင်ငံကိုလွှဲပြောင်းပေးမှာဖြစ်ပါတယ်။ယူကရိန်းပေါ်ကျူးကျော်ခဲ့တဲ့အတွက်ရုရှားကိုပြင်းပြင်းထန်ထန်ရှုတ်ချပေးမဲ့အမေရိကန်ကရုရှားတံတားကိုဖြုတ်ချဖို့ကြိုးစားမှာမဟုတ်ကြောင်းအမေရိကန်နိုင်ငံသားဝန်ကြီးကပြောကြားလိုက်ပါတယ်။အစ္စရေးနိုင်ငံဂျေရုဆလမ်မြို့မှာကျင်းပလက်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာအမေရိကန်နိုင်ငံသားဝန်ကြီးဘလင်ကင်ကအခုလိုရှင်းလင်းခဲ့တာပါ။ရုရှားတံတားပူတင်အာဏာမြဲနေလို့မဖြစ်ဘူးလို့ပိုလန်နိုင်ငံဝါဆောမြို့မှာတပ်ရဂျိုးဘိုင်ဒန်ကပြောကြားခဲ့ပြီးတရက်အကြာမှာအမေရိကန်နိုင်ငံသားရေးဝန်ကြီးကအခုလိုဖြည့်ဆွတ်ရှင်းလင်းလိုက်တာလည်းဖြစ်ပါတယ်။ယူကရိန်းဒါမမို့တခြားနိုင်ငံတနိုင်ငံကိုပဲဖြစ်ဖြစ်စစ်ဆင်နွှဲနိုင်အောင်ဒါမမို့အကြမ်းဖက်နိုင်အောင်ပူတင်မှာလုတ်ပိုင်ခွင့်အာဏာရှိအောင်လုတ်ပေးဖို့မဖြစ်နိုင်ဘူးလို့တပ်ရဘိုင်ဒန်ကဆိုလိုတာဖြစ်ကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးကရှင်းလင်းပါတယ်။ရုရှားမှာပဲဖြစ်ဖြစ်ဘယ်နေရာမှာပဲဖြစ်ဖြစ်အစိုးရပြောင်းသွားစေဖို့ကျွန်တော်တို့မှာမဟာဗျူဟာချထားတာမရှိပါဘူး။ဘယ်နိုင်ငံမှာပဲဖြစ်ဖြစ်ဒါဟာအဲ့ဒီနိုင်ငံကပြည်သူတွေအပေါ်မှာပဲတည်ပါတယ်ရုရှားပြည်သူတွေအပေါ်ပဲတည်ပါတယ်လို့မစ္စတာဘလင်ကင်ကပြောပါတယ
်ဗီအိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11683ညလိုင်းဒိုမီတာ32kHz 9335တို့ဖြင့်စနေတင်းငွေမှာပိုင်းလမ်းမီတာ190 kHz 1595ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင် VOA မြန်မာပိုင်းရဲ့တင်းငွေတွေနဲ့ညဖက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်ကမ္ဘာသလောနောက်မျိုးဆက်တွေရဲ့ဒီမိုကရေစီရဲ့အတွက် Ukraine ပေါ်ရုရှားရဲ့ကျူးကျော်မှုကိုအနောက်နိုင်ငံတွေကအကာအကွယ်ပေးဖို့အရေးကြီးကြောင်းပိုလန်နိုင်ငံကိုရောက်နေတဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကစနေနေ့မှာပြောဆိုခဲ့ပါတယ်။ဒါဟာအကြီးမားဆုံးစင်ကာပူတစ်ခုဖြစ်တယ်လို့လည်းသမ္မတဘိုင်ဒန်ကပြောပါတယ်။ဒုတိယကမ္ဘာစစ်အတွင်းပျို့ကျပျက်စီးခဲ့တဲ့အပိုင်းအစတွေနဲ့1990နဲ့1980ပြည်လုံးနှစ်တွေမှာပြန်လည်တည်ဆောက်ခဲ့တဲ့ဝါဆောမြို့တော်ကအထင်ကြီးရရိုက်ကော့စတမာသမ္မတဘိုင်ဒန်ကအဲ့ဒီလိုပြောဆိုခဲ့တာပါ။ယူကရိန်းပေါ်ရုရှားတို့ကအကျွမ်းမဲ့အာဏာနဲ့ထိန်းချုပ်ခြင်းနဲ့စိတ်ဆန္ဒကြောင့်တရင်အမားတွေဖြန့်အပြင်းထန်အင်အားသုံးထားတဲ့စစ်လက်မှာပါလို့ရဖြစ်တယ်လို့လည်းသမ္မတဘိုင်ဒန်ကပြောပါတယ်။ဒုတိယကမ္ဘာစစ်အပြီးဥပဒေစီမင်းစည်းကမ်းတွေနဲ့အခြေပြုတည်ဆောက်ခဲ့တဲ့နိုင်ငံတကာအမိန့်ကိုတည်ရိုက်စင်ခေါ်လိုက်တာဖြစ်တယ်လို့လည်းပြောပါတယ်။သမ္မတဘိုင်ဒန်မိန့်ခွန်းတည်ရိုက်ထုတ်လွှင့်ချက်ကိုနားထောင်ဖို့ယူကရိန်းဒုက္ခသည်တွေအပါအဝင်လူထုပရိသတ် 3,000 လောက် Rye Caster ရှေ့မှာစုဝေးရောက်ရှိခဲ့ပါတယ်။ရှေ့ရှေ့တိုက်ပွဲအတွက်တာနိတ်ထန်ချကြိုးပမ်းကြဖို့လည်းသမ္မတဘိုင်ဒန်ကသူ့မိန့်ခွန်းမှာတိုက်တွန်းပြောဆိုတော့ပါတယ်။စနေနေ့မှာပဲယူကရိန်းအနောက်ဖက်ဒေသလဗစ်မှာရုရှားရဲ့ရော့ကက်ဒုံးနဲ့တိုက်ခတ်မှုကြောင့်လူ9ဦးထက်မနည်းထိခိုက်ဒဏ်ရာရခဲ့ပါတယ်။စစ်ဖက်ဆက်ရုံတစ်ခုနဲ့ရင်နံဆက်ရုံတစ်ခုရော့ကက်ဒုံးတစ်ချက်ထိမှန်ခဲ့တယ်လို့အုပ်ချုပ်ရေးမှူးမတ်စကင်ဂိုဒက်စကီကပြောပါတယ်။ရုရှားသချို့အဖြစ်တန်ရာရှိသူတယောက်ကိုလည်းအခင်ဖြစ်ရနေရာတစ်ခုမှာဖမ်းဆီးမိခဲ့တယ်လို့ AP သတင်းဌာနကပြောပါတယ်။ရုရှားတို့ကိုယူကရိန်းပြည်သူတွေရင်ထဲအသေးထဲကမုန်းတီးတော့အောင်ရုရှားဘက်ကလုတ်ကင်နေတယ်လို့ယူကရိန်းသမ္မတဗလိုဒိုမီယာဇလန်စကီကရုရှားအစိုးရကိုသောတာတကြီးသတိပေးလိုက်ပါတယ်။ရုရှားတို့ရဲ့လက်နက်ကြီးနဲ့ပစ်ခတ်တိုက်ခတ်မှုတွေဝေဟင်းကပါအဆက်မပြတ်ပုံကျဲတိုက်ခတ်မှုတွေကြောင့်ယူကရိန်းမျိုးရဲကဆောက်ဦးတွေပြိုကျပျက်စီးနေရသလိုပြည်သူတွေတိတ်ဆုံးနေရပြီးဘုံကိုကျဉ်တွေနဲ့ပုံအောင်နေရတဲ့ပြည်သူတွေအသက်ရှင်နေရေးစားနပ်ရိက္ခာနဲ့တောက်သုံးရေတွေလည်းပြတ်တောက်နေပြီလို့သမ္မတဇလန်စကီကပြောပါတယ်။ ဖောက်ခွဲမှုလူသတ်မှုတွေကျူးလွန်နေတဲ့ရုရှားတို့နဲ့ဆက်ဆံနေတဲ့အတွက်ကြောင့်ဆိုပြီးရုရှားဘာသာစကားပြောကြတဲ့ပြည်သူတွေတောင်ရုရှားစကားကိုမပြောကြတော့ဘူးလို့လည်းတမရဇလန်စကီကစနေနေ့ဗီဒီယိုမိတ်ခွန်းမှာပြောဆိုခဲ့ပါတယ်။ရုရှားရဲ့ကျူးကျော်စစ်ကြောင့်တိုက်ဆုံနေရတဲ့ယူကရိန်းပြည်သူတွေတိုးလာသလိုမြို့ရွာတွေလည်းအတော်ကိုထိခိုက်ပျက်စီးနေရတာပါ။ရုရှားနယ်စပ်အနီးဝိုင်းခံရတဲ့ခါကစ်မြို့အနုမြို့သူတေသနာဌာနတခုလည်းစနေနေ့ကနောက်တစ်ချိန်မီးလောင်ခဲ့ပါတယ်။လက်ရှိအနေအထားတွေကြောင့်ဘလောက်ထိခိုက်ပျက်စီးခဲ့ရသလဲဆိုတာဆန်းစစ်နိုင်ဖို့မဖြစ်နိုင်ဘူးလို့ယူကရိန်းအနုမျိုးဆောင်ကြီးရဲ့အဖွဲ့ကပြောပါတယ်။ရုရှားတို့စတင်ကျူးကျော်လာချိန်ကတည်းကခါကစ်မြို့ကိုရုရှားတပ်ဖွဲ့တွေဝိုင်းထားတာဖြစ်ပြီးလက်နက်ကြီးတွေနဲ့အဆက်မပြတ်ပစ်ခတ်တိုက်ခိုက်နေတာကြောင့်လူနေအိမ်တွေနဲ့အရေးကြီးလာတဲ့အဆောက်အုံတွေထိခိုက်ပျက်စီးနေရတာဖြစ်ပါတယ်။ယူကရိန်းကိုရုရှားတို့မကျူးကျော်ခင်ကာလတုန်းကဥရောပတိုက်ရဲ့ဖိအားများလာတဲ့စွန့်အိမ်မော်ဒါရေမှန်းချက်ဟာကမ္ဘာပူနေမှုဖြစ်စေတဲ့ဖလောင်အိမ်တန်းငွေထုတ်လုပ်မှုလျှော့ချရေးဖြစ်ပါတယ်။အခုတော့ရုရှားရဲ့ရေနံနဲ့တဘာဝတန်ငွေတွေကိုအကြီးအကျယ်မိခိုနေရတာတွေအများဆုံးရှော့ချနိုင်အောင်ဥရောပတာဝန်ရှိသူတွေအာရုံစိုက်လုပ်ကိုင်နေပါတယ်။ဒါလုံခြုံရေးနဲ့ဥတုရာသီပြောင်းလဲမှုတိုက်ဖျက်ရေးရည်မှန်းချက်တွေရေတိုအားပြိုင်မှုရှိလာမယ့်သဘောလည်းဖြစ်ပါတယ်။ယူကရိန်းကိုကျူးကျော်မှုကြောင့်တန်ခတ်ပိတ်ဆို့တဲ့အနေနဲ့ရုရှားစီကစွန့်အင်တွေကိုမဝယ်တော့ဘဲအများဆုံးဖြတ်တောက်ပစ်ဖို့ဆိုရင်အခြားဒေသကစွန့်အင်တွေရဖို့လိုပါတယ်။ဒီနေရာမှာလောင်စာစီတွေပို့ပြီးတော့ထုတ်ယူဖို့ရှင်နံပိုက်လိုင်းတွေရှင်နံတင်ပို့တဲ့နေရာတွေပို့ဆက်လုပ်ဖို့လိုအပ်လာသလိုကြောင်မီသွဲတွေကိုလည်းပို့ပြီးတော့အသုံးပြုရအောင်မှာဖြစ်ပါတယ်။ရေရှည်မှာတွင်းထွက်လောင်စာတွေကိုမသုံးဘဲပြန်ပြည့်မြဲစွန့်အဖက်ပြောင်းလဲဖို့ဆိုရဲဥရောပရဲ့ရေရှည်ရင်မှန်းချက်ဟာလက်တလောလောင်စာစီစည်းတွေမြင့်တက်နေတာကြောင့်မြင်မြန်ဆက်ဆက်အကောင့်ထဲပို့ဖို့အထောက်အကူဖြစ်လာနိုင်ပါတယ်။ပြန်ပြည့်မြဲစွန့်အဟာဥရုယာတီပြောင်းလဲမှုတိုက်ဖြစ်ရေးအတွက်တမကနိုင်ငံတော်လုံခြုံရေးအတွက်ပါအကျိုးပြုရဲဆိုတာစစ်ပွဲတွေကသတိပေးလိုက်ပါပြီလို့လဲကျွမ်းကျင်ပညာရှင်တွေကထောက်ပြနေကြပါတယ်။အာဖဂန်နစ္စတန်နိုင်ငံကဘူးမြို့အပြင်ဖက်လူသူအယောက်အပေါက်နေလာတဲ့ကျောက်ကဘာနေရံတွေထဲမှာထွင်းထုတ်ထားတဲ့ရှေဟောင်းဗုဒ္ဓရုပ်ပွားတော်တွေကိုတာလီဘန်တွေကထိန်းသိမ်းစောင့်ရှောက်လာကြပါတယ်။အာဖဂန်ပြည်သူတွေရွေးချယ်တင်မြှောက်ခဲ့တဲ့အစိုးရကိုဖျောက်ချပြီးအုပ်ချုပ်နေတဲ့တာလီဘန်တွေအပေါ်နိုင်ငံတကာကတန်ခတ်ပိတ်ဆို့မှုတွေချမှတ်ထားတာကြောင့်ဘနာအကြီးအကျယ်လိုအပ်နေချိန်မှာပဲကမ္ဘာအကြီးဆုံးဂျင်းနီတပ်သူတိုက်ကြီးရှိနေတယ်လို့ယုံကြည်ရတဲ့ဒီဒေသမှာတရုတ်နိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုတွေဝင်လာဖို့တာလီဘန်တွေကမျှော်လင့်ပြီးတော့အခုလိုလုပ်ကိုင်နေတာပါလွန်ခဲ့တဲ့နှစ်ပေါင်း20ကျော်လောက်ကတော့အာဖဂန်နစ္စတန်နိုင်ငံအခြားအရာတစ်ခုမှရှိတဲ့ရှေဟောင်းအီယာမဗုဒ္ဓရုပ်တုကြီးတစ်ခုကိုတာလီဘန်တို့ကဖောက်ခွဲဖျက်ဆီးခဲ့တာကြောင့်ကမ္ဘာတဝန်စိတ်ဆိုးဒေါသထွက်ခဲ့ကြတာပါစစ်ပွဲတွေကြောင့်ကစင်ကလျာဖြစ်နေတဲ့အတွက်အာဖဂန်နစ္စတန်နိုင်ငံထက်ကပေါ်ကျွယ်လာတဲ့တွင်းထွက်တယံဆရာတွေကိုထုတ်ယုံမှုမရှိခဲ့ပါဘူး။တရုတ်နိုင်ငံဘက်ကတော့အာဖဂန်တွင်းထွက်တယံဆရာတွေအပေါ်စိတ်ဝင်စားမှုရှိပေမဲ့နိုင်ငံတကာရဲ့တန်ခတ်ပိတ်ဆို့မှုတွေရှိနေတာကြောင့်တာလီဘန်တို့နဲ့တရိထားဆက်ဆံနေတာဖြစ်ပါတယ
်။နောက်ဆုံးရရှိထားတဲ့သတင်းတွေကိုဥတ္တမောင်တန်းနဲ့နန်းလောင်တို့တင်ပြပေးကြတာပါခင်ဗျာ။ပြည်အမေရိကန်အတန်းကနေတင်းတင်းကုန်နေတဲ့ညပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုတော့သတင်းလွှာတွေကိုတင်ပြပေးဖို့အလက်ရောက်လာပြီမို့ပထမဦးဆုံးတော့ရုရှား-ယူကရိန်းစစ်ပွဲအတွင်းသတင်းတော့တည်းရဲ့ဘေးကင်းလုံခြုံရေးအခြေအနေကိုတင်ပြပေးကြပါမယ်။ရုရှားကယူကရိန်းကိုကျူးကျော်စစ်အတွင်းသတင်းသမား၄ယောက်တည်ဆုံးပြီးအတော်များများထိခိုက်ဒဏ်ရာရခဲ့တာကြောင့်သတင်းမီဒီယာတွေရဲ့ဘေးကင်းလုံခြုံရေးကိုပံ့ပိုးကူညီဖို့နိုင်ငံဆောင်အဖွဲ့တွေကကြိုးပမ်းလာနေကြပါတယ်။ VOA သတင်းတော့စီတဝမ်ကကြိုးသတင်းပေးပို့ထားတာကိုကိုရနိုင်ကတင်ပြပေးပါမယ်ခင်ဗျာ
။ယူကရိန်းနိုင်ငံအပင်မြို့မှာအခုမတ်လအစောပိုင်းလုံးကတနက်တန်းဒီဘုံတန်းတွေနဲ့မိခိုးတွေကြားကပဲသတင်းတော့ဒီထွက်ပြေးခဲ့ကြတာဖြစ်ပါတယ်။ဒါမျိုးမြင်ကွင်းတွေကယူကရိန်းစစ်ပွဲမှာပုံမှန်တွေ့နေရတဲ့မြင်ကွင်းတွေဖြစ်လာနေပြီးရုရှားကယူကရိန်းကိုကျူးကျော်တဲ့ဒီစစ်ပွဲတွေအတွက်မှာသတင်းတော့ဒီတဲက၄ယောက်သေဆုံးပြီးအများအပြားထိခိုက်ဒဏ်ရာရခဲ့ကြပါတယ်။မီဒီယာအဖွဲ့တွေနဲ့နိုင်ငံကအဖွဲ့အစည်းတွေကတော့သတင်းသမားတွေရဲ့ဘေးကင်းလုံခြုံရေးကိုအလေးပေးပြောကြားလာနေပြီးသတင်းသမားတွေဟာအရသာတွေဖြစ်ပြီးတော့စစ်ဘက်ဆိုင်ရာပြစ်မှတ်တွေမဟုတ်ဘူးလို့အလုံးကိုသတိပေးလိုက်ပါတယ်။ပြီးခဲ့တဲ့မတ်လ14ရက်နေ့တုန်းကယူကရိန်းနိုင်ငံမြို့တော် Kiev နားက Fox သတင်းဌာနကသတင်းတော့ Pyotr Zagorzhsky နဲ့ Oleksandr Kuchnov တို့နှစ်ယောက်တည်ဆုံးခဲ့ပြီးတော့သတင်းတော့ Benjamin Hall ကတော့အပြင်းထန်တမ်းရခဲ့ပြီးတဲ့နောက်သတိပေးမှုတွေတိုးလာခဲ့တာဖြစ်ပါတယ်။အဲ့ဒီမတိုင်ခင်တရက်ကတော့ဆူရ American ရုပ်ရှင်ထုတ်လုပ်သူ Brent Reno နဲ့သူနဲ့အတူလုပ်တဲ့ Juan Arredondo တို့စီးလာတဲ့ကအပြစ်ခံရတာကြောင့် Brent Reno တည်ဆုံးခဲ့ပြီးတော့ Juan Arredondo ကတော့တမ်းရခဲ့ပါတယ်။ဒါပြင် Masla တရက်နေ့ကလည်း Russia ဘက်ကကီယက်မြို့မှာရှိတဲ့ TV တာဝါတိုင်းတစ်ခုကိုပစ်ခတ်မှုအတွင်း live TV အတွက်ရိုက်ပေးနေတဲ့ Ukraine camera သမား Yevgeny Sakun တည်ဆုံးသွားခဲ့ပါတယ်။
journalists under international humanitarian law are civilians.
ဒီသောဆောင်ရမှုဆိုင်ရာနိုင်ငံတကာဥပဒေအရသတင်းတောက်တွေဟာရဲသားတွေပဲဖြစ်တယ်။ရဲသားတွေကိုတိုက်ခိုက်တာကဘယ်လိုမှလက်ခံနိုင်စရာမကောင်းတဲ့ကိစ္စဖြစ်ပါလေ။ပြည်ပခဖြစ်နေတဲ့ဇုံတွေအတွင်းသတင်းတောက်တွေကိုပိတ်မှတ်ထားပြီးတိုက်ခိုက်တာဟာစစ်ရာဇဝတ်မှုမြောက်ပါလေ
။မြေပြင်မှာလက်တွေ့သတင်းယူနေတဲ့သတင်းတောက်တွေဟာအထောက်အကူပေးရေးပစ္စည်းတွေနဲ့တခြားအကူအညီတွေလိုအပ်နေပြီးတော့အဲဒါကြောင့်နေစည်းမချသတင်းသမားများအဖွဲ့ကမတ်လ12ရက်နေ့မှာသတင်းသမားတွေကိုအကူအညီပေးနိုင်မဲ့စင်တာတစ်ခုကိုလဗစ်မြို့မှာဖွင့်ခဲ့ပါတယ်။ဒါကို UNESCO အဖွဲ့ကလည်းအကူအညီပေးနေပြီးသတင်းသမားတွေကိုအကာအကွယ်ပေးရေးပစ္စည်းတွေနဲ့သင်တန်းတွေပို့ချပေးနေပါတယ်။ A Culture of Safety Alliance သတင်းမီဒီယာညွှန်မောင်းအဖွဲ့ကတော့သတင်းတောက်တွေဘေးကင်းလုံခြုံရေးကိုအဓိကထားလှုပ်ဆောင်နေပါတယ်။သတင်းမီဒီယာများညွှန်မောင်းအဖွဲ့ကဒေသခံမီဒီယာတွေကိုကူညီဖို့အတွက်သူတို့ရဲ့အရေးမြစ်တွေနဲ့ဗဟုသုတတွေကိုမျှဝေပေးနေပါတယ်။
We are not an emergency response organization as many of our signatories.
ကျမတို့ကကျမတို့နဲ့အတူလက်မှတ်ထိုးထားတဲ့တခြားအဖွဲ့တွေလိုအရေးပေါ်တုံ့ပြန်တဲ့အဖွဲ့မဟုတ်ပါဘူး။ဒါပေမဲ့ဖြစ်နေတာတွေကအရန်ကိုကြီးမားလွန်းတဲ့အတွက်ကျမတို့အနေနဲ့ကျမတို့အဖွဲ့ဝင်တွေကိုဒါမှမဟုတ်မြေပြင်မှာရှိနေတဲ့သတင်းတောက်တွေကိုအကူအညီပေးနိုင်ဖို့တက်နိုင်တဲ့လောက်အကောင်းဆုံးလုပ်နေပါတယ်။ကျမတို့နီးလန်းမျိုးစုံနဲ့ကူညီနေပါတယ်။
အီရန်နဲ့ဆီးရီးယားနိုင်ငံတွေမှာသတင်းတောက်တွေတည်ဆုံးခဲ့ရတာကြောင့်သတင်းဌာနတွေအနေနဲ့သတင်းတောက်တွေကိုယူကရိန်းကိုမလွတ်ခင်မှာဒါတွေကိုသတိပေးတဲ့အရာတွေအဖြစ်အသုံးပြုပြီးတော့အနေအထားကိုတေးချချင်းချင်းအကဲဖြတ်တင်တယ်လို့ဂရီဖင်ကပြောပါတယ်။ယူကရိန်းနိုင်ငံကအနေအထားအဖြစ်ရုရှားနိုင်ငံထဲမှာဖြစ်နေတဲ့သတင်းမီဒီယာတွေပေါ်ဖိနှိပ်မှုတွေနဲ့စင်ဆာဖျက်တောက်မှုတွေကိုလည်းနိုင်ငံကသတင်းမီဒီယာဌာနကမှတ်တမ်းတင်ထားတယ်လို့ဂရီဖင်ကပြောပါတယ်။
We have two actually different and important situations going on. One is obviously the war on the ground in Ukraine and what that means.
ကျွန်တော်တို့မှာလုံးဝကိုမတူညီတဲ့အရေးကြီးတဲ့အခြေအနေနှစ်ခုဖြစ်နေပါတယ်။တစ်ခုကယူကရိန်းနိုင်ငံမှာဖြစ်နေတဲ့စစ်ပွဲဖြစ်ပြီးဒီပြည်ပခောက်ကိုယူကရိန်းနဲ့နိုင်ငံသားသတင်းတော်တွေကဖော်ပြနေကြပါတယ်။နောက်တစ်ဖက်မှာတော့ရုရှားနိုင်ငံနဲ့မှာပဲသူတို့ကိုယ်တိုင်လွတ်လပ်တဲ့သတင်းမီဒီယာတွေကိုပိတ်မှတ်ထားပြီးဖိနှိပ်မှုတွေကိုအကြီးအကျယ်လှုံ့ဆော်နေပါတယ်။
လက်တွေ့မြေပြင်အခြေအနေမှာရှိနေတဲ့သတင်းတော်တွေအတွက်ကတော့အချိန်အတော်ကြာတဲ့အထိအကူအညီတွေလိုအပ်နေဦးမှာဖြစ်ပါတယ်ခင်ဗျာ
။ကိုရနိုင်တင်ပြပေးခဲ့တာပါခင်ဗျာ။မကြခင်မှာနယူးဒေလီမြို့ကလေတုညင်ညာမှုအခြေအနေအကြောင်းကိုတင်ပြပေးတော့ပါမယ်။အခုတော့ယူကရိန်းကာကွယ်ရေးအဖွဲ့တွေအတွက်မြေအောက်ရံပုံငွေရှာပွဲအကြောင်းကိုပြောပြပေးခြင်းပါလေ။ယူကရိန်းနိုင်ငံကခါကီးဖ်မြို့မှာနယ်မြေကာကွယ်ရေးတပ်အရန်အင်အားစုတွေလိုအပ်နေတဲ့ပစ္စည်းတွေအတွက်ရံပုံငွေအွန်လိုင်းဖြိုဖြိုပွဲတစ်ခုကိုမြေအောက်တိုက်ခန်းတစ်ခုကနေကြပြားဆရာတွေဂီတပညာရှင်တွေကကျင်းပခဲ့ကြပါတယ်။ဒီအကြောင်း AP သတင်းဌာနရဲ့ဆောင်းပါးကိုဥတမောင်တန်းကပြောပြပေးမှာပါခင်ဗျာ
။ယူကရိန်းမှာစစ်ပွဲဆက်ဖြစ်နေပါတယ်။ဒီချိန်မှာပဲရုရှားစစ်တပ်ကဝိုင်းထားတဲ့ကာကစ်မြို့မှာလူပညာသမားတွေကမြေအောက်ပုတ်ခွာနေရာမှာအထူးဖြော်ပြပွဲတစ်ခုကျင်းပနေကြပါတယ်။မြောက်ထအခန်းတစ်ခန်းထဲမှာကြပြားဆရာတွေနဲ့ဂီတဆရာတွေကဖြစ်တယ်လို့ရရာပစ္စည်းနဲ့ဖြော်ပြဆင်ဆောက်ကြပါတယ်။ဒီလူတွေရဲ့စိတ်ဓာတ်ကိုမြင့်တင်နိုင်အောင်တိုင်းပြည်ကိုကာကွယ်နေကြတဲ့လူတွေကိုကူညီဖို့ရံမငွေရရှိအောင်လူကြိုက်များတဲ့ကြပြားတွေကိုကြပြားဆရာတွေကရွစီကြပါတယ်။လူကြိုက်များတဲ့တချင်းတွေကိုဂီတပညာရှင်တွေကပြီးဆုံးတိမုတ်ကြပါတယ်။ဂီတပညာရှင်Vasil Radko wa aku lo pyo ba de.
Pytanie w tom, cho disna nasho tarabarono u nas
Chetna ga nemi ga we tet ri do do mya ma bisi bisi ya ma song lin ja da be bya. Ji ga yin nyu ri ma shi ba u, tacha bisi ri le ma shi ja ba u. Ai lo bisi ri chano lo de ke lo ni ba de. Gita ko lwan lo chano lo ga ti mhou ni da ma hou ba u. Russia ju jo mu ko khu kan ni da ta la shi ba bi. Chano lo ko ku nyi nai ne lu ri ye pan po thauk kan mu lo wa ba de.
Ukraine ka bya sia စာဟိစာဒန်ကပြဖတ်နေတာကိုမြင်ကြရမှာပါသူကလည်းအခုလိုပြောပါလေ
လူနာစစ်တဲ့ရုပ်မှတကူပေါ်နိုသီရပီ
ကျွန်တော်တို့အတွက်တော့ဒါကအခုထုံးတစ်မျိုးပါပဲစိတ်တူတဲ့သူတွေဆွမိတဲ့အခါကျန်တာကကြောက်เสียမဟုတ်တော့ဘူးကျွန်တော်ထင်တယ်လေဒီမှာဘသူကဘာမှမကြောက်ကြတော့ဘူ
းသူရဆရာအာတန်ပိုလန်ဇာကအတွက်တော့ဘဝမှာဆက်လက်အပြည့်ဝနေထိုင်တာကအရေးကြီးပါတယ်သူကအခုလိုဆိုပါတယ်
творено для того, щоб насолоджуватись.
Хуамяо пьо шун мо не та я чи нуго бва го фан ни гэ да ба. Да га се твэн ма по би даун ае чи ба ле. Мьон лин чэт твэ ёнг чи му ре, мит та ре ма пьо сон мо утвэ. Да га по би ае чи ба ле. Та ча ту ре го ноу жва се бо не, тай пвэ вэн най аун ин а ре ши ла се бо, ဒါကပိုပြီးအရေးကြီးပါတယ
်ဖြောပြပွဲကိုအင်တာနက်ကနေပြသခဲ့တာပါနေမီကာကွယ်တပ်တွေရဲ့ရန်အင်အားစုတွေလိုအပ်တဲ့ပစ္စည်းတွေကိုဝယ်ယူရေးအတွက်ရန်ကုန်ဝေးပွဲဖြစ်ဒီပွဲကိုကျင်းပခဲ့တာဖြစ်ပါတယ်ယူကရိန်းငွေ4000ကျော်အမေရိကန်ဒေါ်လာ1360ပတ်ဝန်းကျင်ရန်ကုန်ဝေးရခဲ့တယ်လို့ပပကာလိုတီဝိုင်းကိုဦးဆောင်သူနဲ့ဖြောပြပွဲစီစဉ်သူဗတ်ဆယ်ရက်ကိုကပြောပါတယ်ခင်ဗျာ
ဥဒမသံတင်ပြပေးခဲ့တာပါခင်ဗျာဖီယိုအမေရိကန်တန်ကနေတင်းငွေနေညာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါမကြခင်မှာဗြိတိန်နိုင်ငံက Stonehenge ရှေ့ခေတ်ကျောက်တုံးစုကြီးတွေနဲ့ပတ်သက်တဲ့ပြကန်းအကြောင်းကိုပြောပြပေးပါမယ်အခုတော့အိန္ဒိယနိုင်ငံ New Delhi မြို့ကလေတုညညာမှုအကြောင်းကိုပြောပြချင်ပါတယ်အိန္ဒိယနိုင်ငံ New Delhi မြို့ဟာကမ္ဘာမှာလေတုညညာမှုအဆိုးဝါးဆုံးမြို့ဖြစ်တယ်လို့ဆွစ်ဇာလန်နိုင်ငံအခြေစိုက်လေတုအရေးအသွေးစစ်ဆေးတဲ့ IQ Air အဖွဲ့ရဲ့လေ့လာချက်ကဆိုပါတယ်လေတုညညာမှုကြောင့်အိန္ဒိယနိုင်ငံမှာလူပေါင်းများစွာသေဆုံးခဲ့ရပါတယ်ဒီကြောင့် Russia သတင်းကိုအခြေခံပြီးအလိမ္မာကပြောပြပေးမှာပါခင်ဗျာ
အိန္ဒိယနိုင်ငံမြို့ရော New Delhi ဟာ2021ခုနှစ်မှာလဲလင်းနစ်ဆက်တိုက်ကမ္ဘာလေတုညညမှုအဆိုးဆုံးနိုင်ငံဖြစ်တယ်လို့ဆွစ်ဇာလန်အခြေစိုက်လေတုအရေးအသွေးစစ်ဆေးတဲ့ IQA အဖွဲ့ရဲ့လေ့လာချက်တွေမှာဖော်ပြထားပါတယ်။ဒီလေတုညညမှုကြောင့်နှစ်စဉ်လူသားပေါင်းများစွာသေဆုံးနေရပြီးဒီအစိတ်အသင်လေတုကိုတိုက်ဖျက်ဖို့အစီအစဉ်တွေလိုအပ်တယ်လို့လဲလေ့လာချက်ကဖော်ပြထားပါတယ်။လေတုညညမှုအဆင့်အဆိုးဆုံး PM2.5 ရှိတယ်လို့ IQA အဖွဲ့ကသုတေသနပြုထားပြီးဒီ PM2.5 အဆင့်အမှုန်အမွားတွေကအဆုတ်အတွင်းထဲထိဝင်နိုင်လောက်အောင်သေးငယ်ပြီးသွေးကြော်တွေဝင်သွားပြီးတော့အဆုတ်ကင်စားလို့အသက်ရှူလမ်းကြောင်းဆိုင်ရာရောဂါတွေကိုဖြစ်စေပါတယ်။ကမ္ဘာလေတုအညဉ့်ဆုံးမြို့6ခုလုံးကအိန္ဒိယနိုင်ငံကဖြစ်ပြီးတရုတ်နိုင်ငံရဲ့မြို့ထက်ဝက်ကျော်လောက်ကတော့ပြီးခဲ့တဲ့နှစ်နဲ့ရှင်ရင်လေတုညညမှုကျဆင်းသွားတယ်လို့ IQA အဖွဲ့ရဲ့လေ့လာချက်တွေကဆိုပါတယ
်။လူဘုံကပါစ်ဘီဟရိကေဂါရ်က
မြို့ထဲမှာနှစ်ဘင်းတက်ရင်လေးဘင်းတက်ရင်တွေအိမ်တိုင်းလိုလိုရှိကြပါတယ်။ဒါကြောင့်လူတွေကအများဆုံးပို့ဆောင်ရေးရင်တွေကိုမသုံးကြတော့ပါဘူး။သူတို့ကိုယ်ပိုင်ကားတွေကိုစီးကြတယ်။ဒီတော့လမ်းပေါ်မှာကားတွေများလာပြီးရင်ကျော်ပိတ်ဆို့မှုတွေများလာတာပေါ့။ကားရီကနေထွက်လာတဲ့ဓာတ်ငွေတွေကလေတုညဉ့်ဉန်းမှုတွေဖြစ်လာစေတယ်လို့ယင်ကျော်ပိတ်ဆို့မှုလည်းပိုဆိုးလာစေပါတယ
်။2021ခုနှစ်ရဲ့လေတုအရေးအသွေးစီးရင်မှာအိန္ဒိယနိုင်ငံမြို့တော်ဝါလောက်က WHO ကမ္ဘာစံမာရေးအဖွဲ့ရဲ့နှစ်စဉ်လေတုအရေးအသွေး PM2.5 ကိုစဲစားလောက်ကျော်လွန်နေတယ်လို့ IQA အဖွဲ့ရဲ့အမှုဆောင်ရရှိချုပ် Frank Hammers က Rider သတင်းဌာနကိုပို့တဲ့အီးမေးလ်မှာပြောထားတာပါ။2020ခုနှစ်မှာ New Delhi မြို့ရဲ့လေတုညညမှုကြောင့်ခန့်မှန်းခြေလူပေါင်း 9,400 အရွယ်မတိုင်ကြီးသေဆုံးခဲ့ရပြီးဒါဟာတခြားကမ္ဘာမျိုးကြီးတွေထက်သေဆုံးသူပိုများတယ်လို့အရှိတောင်အာရှသဘာဝပတ်ဝန်းကျင်အဖွဲ့ C Greenpeace နဲ့ IQA အဖွဲ့တို့ရဲ့လေ့လာချက်တွေကဆိုပါတယ
် We need to have a mass aware
တန်ရှင်တဲ့လေတုကိုဖန်တီးဖို့ဒီနယ်ပယ်မှာကျွမ်းကျင်တဲ့အသိပညာရှိတဲ့မျိုးဆက်တွေကျမတို့တော်တော်များများလိုအပ်တယ်လေ
အိန္ဒိယနိုင်ငံမှာလေတုအစိတ်အတောက်ဖြစ်ပြောင်းချိန်ဆောင်ရသည့်အချိန်မှာနိုင်ငံအနာပိုင်တွေကကျောင်းတွေပိတ်ခိုင်းသလိုကလေးအများစုကလည်းအသက်ရှူကြတာတွေကြောင့်ဆေးရုံတက်ကြရပါဗျာ။2019ခုနှစ်မှာလေတုညဉ့်ဉန်းမှုကြောင့်အိန္ဒိယနိုင်ငံမှာလူပေါင်း 1.69 တန်းကျော်သေဆုံးခဲ့ရတယ်လို့ Lancet ရဲ့လေ့လာချက်မှာဖော်ပြထားပါဗျာ။ Chad Pakistan, Tajikistan နဲ့အိန္ဒိယတို့ဟာလေတုအရေးအသွေးအစိုးဆုံး၅နိုင်ငံစီးနဲ့မှာပါဝင်ပါတယ်။လေတုအရေးအသွေးတက်ဆင်မှုရှိတဲ့ဒေသတွေမှာတော့ပစိဖိတ်သမုဒ္ဒရာအနောက်တောင်ပိုင်းနဲ့ပြင်သစ်ပိုင်းနဲ့နယူးကယ်လီဒိုနီးယားရဲ့မြို့တော်နယူမဲတို့ကထိပ်ဆုံးမှရှိပါတယ်။လေတုအရေးအသွေးကောင်းတဲ့တခြားနေရာတွေကတော့ကာရီဘီယံဒေသက US Virgin Islands နဲ့ပေါ်တိုရီကို၊အာဖရိကကမ်းလွန်အတ္တလန္တိတ်မှာရှိတဲ့ Cape Verde ဖြစ်ပါတယ်။2019ခုနှစ်မှာစတင်ခဲ့တဲ့ IQN နှစ်စဉ်အစည်းအဝေးခန်းစာကိုနိုင်ငံဒေသတွေနဲ့နယ်မြေပေါင်း118ခုကမြို့ပေါင်း6495မြို့တို့ကလေတုအရေးအသွေး PM2.5 ကိုအခြေခံစမ်းစစ်ထားတာဖြစ်ပါတယ်ရှင
်။အလိမ္မာပြောပြပေးခဲ့တာပါခင်ဗျာ။အခုဆက်ပြီးတော့ Stonehenge ရှေ့ခေတ်ကျောက်တုံးကြီးတွေနဲ့ပတ်သက်တဲ့ပြကန်းအကြောင်းကိုပြောပြချင်ပါတယ်။ဗြိတိန်နိုင်ငံကတမန်ဝင်အမွေအနှစ်တစ်ခုဖြစ်တဲ့ Stonehenge ရှေ့ခေတ်ကျောက်တုံးစုကြီးတွေနဲ့ပတ်သက်တဲ့ပြကန်းသစ်တစ်ခုကိုလန်ဒန်မြို့က British Museum ပြတိုက်မှာ February 1ဒုတိယပတ်ကစပြီးပြသထားပါတယ်။ပုံစံအမျိုးမျိုးရှိတဲ့ကျောက်တုံးကြီးတွေကိုစနစ်တကျနေရာချထားတဲ့ Stonehenge နဲ့ပတ်သက်ပြီးရှေ့ခေတ်လူသားတွေရဲ့နေထိုင်မှုဘဝကိုဒီပြကန်းမှာစူးစမ်းလေ့လာနိုင်ကြပါတယ်။ဒီအကြောင်း AP သတင်းကိုအခြေခံပြီးတော့နားလောင်ကပြောပြပေးမှာပါခင်ဗျာ။
ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုဌာန UNESCO ရဲ့ကမ္ဘာအမွေအနှစ်တစ်ခုဖြစ်တဲ့ Stonehenge ဟာအင်္ဂလန်ချီလက်ဒေသမှာရှိပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း9000ကျော် BC 2500ဝန်းကျင်လောက်က လူသားတွေအခြေချခဲ့တဲ့နေရာမှာကြောက်တုံးကြီးတွေပေါ်ပေါက်ခဲ့တာပါဒါပေမဲ့လည်းအရွယ်အစားကြီးမားလာတဲ့အဲ့ဒီကြောက်တုံးကြီးတွေကိုဘသူတွေကဗာရွေချက်နဲ့ဖာနီးခဲ့တာလဲဆိုရနဲ့သူရဲ့လူဝက်ချက်အတော်များများရာစုနဲ့နဲ့ချီပဟေလိဖြစ်နေပါသေးတယ်စတုန်းဟင်းချ်ကိုစတင်တည်ထားခဲ့တဲ့ကာလရှေ့ခေတ်လူသားတွေအုံပြုခဲ့တဲ့ပစ္စည်းပစ္စယတွေအခြားဒေသကကြောက်တုံးတွေအပါအဝင်သူဖို့တွေ့ရှိမှုပေါင်း450ကို The World of Stonehenge ပြပွဲမှာတွေ့ရပါတယ်ဥရောပအစောပိုင်းကာလပြတ်ခမ်းတာဝန်ခံဒေါက်တာနီလ်ဝစ်ကင်ကအခုလိုရှင်းပြပါရစ
ေ In the exhibition we explored the history of Stonehenge we pull apart
Stonehenge ရဲ့တမိုင်းကြောင်းကိုကျွန်တော်တို့ဒီနေရာမှာစူးစမ်းလေ့လာထားပါတယ်သူ့ကိုတည်ထားခဲ့တဲ့အချိန်ပြုပြင်မှုမှန်တဲ့အချိန်တွေကိုကာလခွဲပြီးတော့ပိုင်းခြားလေ့လာထားတာပါအတူကွဲပြားတဲ့နေရာမျိုးမျိုးအချိန်မျိုးမျိုးမှာလူမျိုးမျိုးတန်ဖိုးထားကြတဲ့အရာမျိုးစုံအထိမ့်မှန်နေရာမျိုးစုံရှိခဲ့ပါတယ်ဥပမာ Stonehenge ကိုဘယ်လိုစပြီးတည်ထားခဲ့တာလဲအဲ့ဒီနေရာတွေဟာအခမ်းအနားတွေကျင်းပတဲ့ဝိပုစုတောင်းရနေရာမျိုးနောက်ပိုင်းမှာပိုပြီးဖြစ်လာသလားဆိုတာမျိုးပါအ
ီတလီနိုင်ငံမှာတူဖို့တွေ့ရှိခဲ့တဲ့အလားတူကာလကကြောက်တုံးတွေမှာတော့နေမင်းပုံကိုထွန်းထုတ်ထားပါတယ်အဝိုင်းပတ်နေရာချထားတဲ့ Stonehenge ကကြောက်တုံးကြီးတွေကတော့နေရာသည်နေထွက်ရာလမ်းကြောင်းဖက်မျက်နှာမူပြီးတော့တည်ထားတဲ့အတွက်ကြောင့်ထင်ရှားတာပါဒီပြခန်းမှာပဲကြေးတယ်ရွှေတယ်နဲ့လှုပ်ထားတဲ့လက်တူတွေဒိုင်းတွေကိုလည်းပြတ်တထားတာပါဒီပစ္စည်းတွေကိုတော့တိုက်ပွဲဝင်စစ်တီတော်တွေအတွက်ဖန်နေခဲ့တာလို့ယုံကြည်ရပါတယ်။ Stonehenge ခေတ်ကာလလူတွေတည်ဆုံတဲ့အခါအတူမြုံနံခဲ့တဲ့ပစ္စည်းတွေအရအဲ့ဒီခေတ်ကကိုးကွယ်ယုံကြည်မှုနဲ့ဆိုင်တဲ့တဲလွန်စာတွေကိုလည်းခံမနိုင်ပါတယ်
။ The archaeological significance of the new discovery is twofold.
သူတို့တွေ့ရှိချက်အသစ်တွေကိုနှစ်ပိုင်းခွင့်နိုင်ပါတယ်။ဒီတိတ်နဲ့အာရလန်ကလူတွေဟာတိတ်ပြီးစင်တူတဲ့သင်္ကေတတွေကိုအသုံးပြုခဲ့ပြီးဘာသာရေးအယူအဆတွေတောင်တိတ်ကွဲပြားဖို့မရဘူးဆိုတာအခုမြင်ရတဲ့ပုံတွေကိုကြည့်ပြီးပြောနိုင်ပါတယ်။ဒီကလာတော့ကတဏျာနဲ့တဏျာကူလူသွားလာဖို့ရဲ့နဲ့ကြီးကြာပြီးတိတ်ခက်ခဲပါလေလမ်းပေါက်ထားတာမရှိတဲ့အတွက်သွားရေးလာရေးမလွယ်ကူပါဘူးခလေးသွောင်းနဲ့အတူအဲ့ဒီဘုံကိုမြုံနှံထားတာပါဒါတိတ်ကိုရှားပါတဲ့ဖြစ်ရပ
ါ Stonehenge နဲ့တကယ်တည်းဖန်တီးထားခဲ့တဲ့ Norfolk ကမ်းခြေမှာတူးဖော်ထားတဲ့ Seahenge တတတုံးကြီးတွေကိုလည်းပြသထားတာပါလွန်ခဲ့တဲ့နှစ်ပေါင်း 4,000 ကျော် BC 2049လောက်က Seahenge မှာတုံးထားတဲ့ဝတ်တစ်ချပရင်တစ်ခေါက်သွေးဟာပြီးခဲ့တဲ့တနင်္လာကမှလှုပ်ထားသလိုမျိုးလှလတ်ဆက်ဆက်နဲ့အကောင်တိုင်းဒီပါရှိနေတယ်လို့ပြက်ခန်းတာဝန်ခံကပြောပါရယ်တစ်မြစ်တွေကိုကောင်းငင်မုံမက်ထောင်ထားတဲ့အတွက်ဖျားသခင်ဒါမှမဟုတ်ဝိညာဉ်လောကလိုအခြားပရလောကသားတွေနဲ့ဆက်သွယ်ဖို့အဲ့ဒီခေတ်ကလူတွေကြိုးပမ်းခဲ့ဝင်ရတယ်လို့လည်းဒေါက်တာဝီကင်ကသုံးသပ်ပါရယ် BC 2000လောက်ကလက်စတာရှားမှာတွေ့ခဲ့တဲ့အမျိုးသမီးရုပ်ကျင်တစ်ခုမှာတော့ရွှေနဲ့ခတ်ထားတဲ့အပေါ်ယွန်းတစ်ခုကိုပါထည့်ပြီးတော့မြုံနှံထားတာပါသူကတော့အချောအလဆုံးလို့ဆိုတဲ့အမျိုးသမီးတွေရဲ့ခေါင်းဆောင်တစ်ယောက်ဖြစ်ပုံရပြီးအခမ်းအနားတွေမှာဒီရွှေထက်ကိုဆင်မြန်းခဲ့ပုံရတယ်လို့လည်းပညာရှင်တွေကယူဆပါတယ်။ Cornwall ရွှေနဲ့ဥရောပအလဲပိုင်းကကြေးထက်ကိုရောပြီးတော့သွန်းလုပ်ထားတဲ့လင်မန်းလိုအဝိုင်းများတစ်ခုပေါ်မှာတော့ကောင်းကင်ရဲ့ညမြင်ကွင်းကိုထွန်းထုတ်ထားတာပါ။ The Nebra Skydis အဝိုင်းများကိုတော့ဂျာမနီနိုင်ငံမှာတူဖို့တွေ့ရှိခဲ့တာပါ။ Stonehenge လိုပဲသူ့ကိုလည်းတက်လာတဲ့နေဝန်ပုံပုံဖော်ထားတာဖြစ်နိုင်ပါတယ်။ခုနှစ်စင်ကျဲနဲ့လာပြေပုံကိုရောလာချမ်းပုံကိုပါထက်အတွင်းဖန်တီးထားတဲ့ DPC ကိုစိတ်ဝင်စားသူအတော်များတယ်လို့ပြခန်းတဝန်ခံကပြောပါရယ် British Museum ပြတဲ့နဲ့မိုင်90အကွာလောက်မှရှိတဲ့ Stonehenge စီကိုလာပြီးတော့လေ့လာရင်တော့အတွင်းကြကြပိုးပြီးတော့နားလည်မယ်လို့လည်းပညာရှင်တွေကပြောပါရယ် Stonehenge ထိန်းသိမ်းရေးအကြီးတန်းတဝန်ခံ Heather Sibri ကအခုလိုဖိတ်ခေါ်ပါရယ်
They've gathered in lots of artifacts
Stonehenge ကတိတ်ပြီးတော့ထူးခြားသလိုသူနဲ့ဆက်ဆက်နေတဲ့ပစ္စည်းတွေလည်းအတော်များတဲ့အတွက်ဒါကိုပဲအဓိကအကြောင်းအရာအဖြစ်အသုံးပြုထားတာဖြစ်မှာပါပြာခန်းလာကြည့်တဲ့သူတွေအနေနဲ့ဒီကိုလာပြီးတော့လေ့လာမယ်ဆိုရင်ထူးခြားစမ်းပြတဲ့အကြောင်းအရာတွေကိုမြင်တွေ့ရမှာဖြစ်ပါလိမ့်
ပြခန်းကိုသွားပြီးတော့လေ့လာခဲ့ကြတဲ့လူတွေလည်း Stonehenge ကျောက်တုံးကြီးတွေစီရှိရာလူကိုယ်တိုင်လာဖို့စိတ်အားထက်သန်လာမယ်လို့အမွေအနှစ်ထိုင်နေရေလုံနေကြသူတွေကမျှော်လင့်နေတာပါ The World of Stonehenge ပြခန်းကိုတော့ February 18ရက်နေ့ကနေ July 18ရက်နေ့အထိ6လကြာပြသတော့မှလည်းဖြစ်ပါတယ်ကျမနင်္ဂလာပ
ါနားလောင်တင်ပြပေးခဲ့တာပါခင်ဗျာမကြခင်မှာအပတ်စဉ်ကဏ္ဍတွေကိုတင်ပြပေးတော့မှာခင်ဗျာ
UA မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းတရင်ဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
တော်ရရှိနောက်ခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္ဂနွေနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာအခုတင်ဆက်ပေးမယ့်ဒုတိယပိုင်းနိုင်ဝဲအစီအစဉ်မှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်မှပေးစာများကန္တာတင်းနေကတုဒ္ဒအစီအစဉ်နဲ့ထူးခြားစံပြသတင်းများစတဲ့အပတ်စဉ်ကန္တာတွေကိုတင်ပြပေးတော့မှာပါပထမအဦးဆုံးတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်နဲ့စပါမယ်ဒီသွေးနိုင်တင်ဆက်နေတဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမှာဒီတစ်ပတ်အတွက်မြန်မာနိုင်ငံရေးပြဿနာအာဆီယံဖြေရှင်းနိုင်ပါမလားဆိုတာကိုဆွေးနွေးတင်ပြမှာပါ။မိုက်အင်ဂျင်နဂါကူညီတင်ဆက်ပေးထားပါရခင
်ဗျ။အားလုံးမင်္ဂလာပါခင်ဗျာ။ဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေမြန်မာနိုင်ငံရေးပြဿနာအာဆီယံဖြေရှင်းပေးနိုင်ပါမလားဆိုတဲ့အကြောင်းကိုတင်ပြသွားမှာဖြစ်ပါတယ်။ကျွန်တော်ကတော့ပြည်သွေးနိုင်ပါ။မြန်မာနိုင်ငံဆိုင်ရာအာဆီယံထူးကိုယ်စားလှယ်ကမ္ဘောဒီးယားနိုင်ငံကြားရေးဝန်ကြီးပရက်ဆွန်ခွန်းဟာမတ်လ20ရက်နေ့ကနေ23ရက်နေ့အထိ3ရက်ကြာခီးစဉ်အဖြစ်မြန်မာနိုင်ငံကိုတွားရောက်ခဲ့ပါတယ်။ဒီအကြောင်းကိုဘန်ကောက်ပို့သတင်းစာကြီးကမြန်မာစစ်တပ်ကိုထိန်းသိမ်းလှုပ်ဖို့အာဆီယံအထူးကိုယ်စားလှယ်တိုက်တွန်းဆိုတဲ့ခေါင်းစဉ်နဲ့2022မတ်လ23ရက်နေ့ကဖော်ပြထားပါတယ်။ဆောင်းပါးရဲ့အစမှာအထူးကိုယ်စားလှယ်အနေနဲ့မြန်မာစစ်ကောင်စီကိုစစ်ဆင်ရေးတွေအတွင်းထိန်းသိမ်းဆောင်ရွက်ဖို့တိုက်တွန်းခဲ့ကြောင်းအမှုရင်ဆိုင်နေရာဆဲဖြစ်လို့ဖမ်းဆီးထိန်းသိမ်းခြင်းခံထားရတဲ့ဒေါအောင်ဆန်းစုကြည်နဲ့တော့စစ်ကောင်ဆောင်တွေကအာဆီယံအထူးကိုယ်စားလှယ်ကိုတွေးခွင့်မပေးခဲ့ဘူးလို့ရေးသားထားပါတယ်။ဒါ့အပြင်မြန်မာအရေးအရှုပ်ထွေးပြီးဖြည့်ရှင်းဖို့အချိန်ယူရလိမ့်မယ်။အာဆီယံလက်ကျဥက္ကဋ္ဌတက်တန်းတစ်ခုအတွင်းဒါမှမဟုတ်လက်ရှိအလက်ကျဥက္ကဋ္ဌကမ္ဘောဒီးယားတာဝန်ယူထားတဲ့တက်တန်းအတွင်းမှာတော့ဖြည့်ရှင်းနိုင်မှာမဟုတ်ဘူးလို့အာဆီယံအထူးကိုယ်စားလှယ်ကပြောကြောင်းလေဆောင်းပါးမှာဖော်ပြထားပါတယ်
။ကမ္ဘောဒီးယားနိုင်ငံသားဝင်ကြီးဟာအာဆီယံအထူးကိုယ်စားလှယ်အနေနဲ့မြန်မာနိုင်ငံကိုပထမဆုံးလာရောက်ခွင့်ရတဲ့ခီးစင်မှာသူရင်ပထမဆုံးမြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်ခန့်ချင်းခံရတဲ့သူဟာဘရူနိုင်းဒုတိယနိုင်ငံသားရေးဝန်ကြီးအေရဝွန်ယူဆပ်ဖြစ်ပါတယ်။အေရဝွန်ယူဆပ်ဟာအထူးကိုယ်စားလှယ်တပ်တန်းသာကုံသွားတယ်။မြန်မာနိုင်ငံကိုတခေါက်မှသွားရောက်နိုင်ခဲ့ခြင်းမရှိပါဘူး။မြန်မာအရေးပေါ်အာဆီယံဘုံသဘောတူညီချက်၅ချက်ချမှတ်ထားရမှာသက်ဆိုင်သူတွေကြားအပြုသဘောဆောင်တွေ့ဆုံဆွေးနွေးပြီးငြိမ်းချမ်းစွာအပြေရှာရေးဆိုတဲ့အချက်တစ်ချက်ပါဝင်ပါတယ်။သက်ဆိုင်သူတွေကြားဆိုတဲ့စကားရက်ကိုအတိတ်ဘွယ်ဖွင့်ဆိုရမှာတော့တဦးနဲ့တဦးအမြင်မတူကြပါဘူးစစ်ကောင်စီကတော့ CRPH NUG NUCC တို့ကိုသက်ဆိုင်သူများလို့မတတ်မှတ်ပါဘူးအာဆီယံအထူးကိုယ်စားလှယ်ပတ်ဆိုခွန်းကတော့သူ့ရဲ့ခီးစဉ်မတိုင်ခင်မှာဒေါန်ဆန်းစုကြည်အပါအဝင် CRPH NUG တို့နဲ့တွေ့ဆုံလို့တယ်လို့ပြောကြားခဲ့ပေမဲ့စစ်ကောင်စီကတော့ခွင့်မပြုခဲ့ပါဘူး
အမှန်ကတော့အာဆီယံဘုံသဘောတူညီချက်၅ချက်ဆိုတာအင်ဒိုနီးရှားနိုင်ငံဂျကာတာမှာကျင်းပတဲ့အာဆီယံရေးပေါ်အစည်းအဝေးမှာအာဆီယံခေါင်းဆောင်တွေကသဘောတူညီချမှတ်ခဲ့တာပါ။2021ခုနှစ်အေပီလ24ရက်နေ့ကပြုလုပ်ခဲ့တဲ့အာဆီယံရေးပေါ်အစည်းအဝေးကိုအာနာသိန်းခေါင်းဆောင်ဗိုလ်ချုပ်မှုကြီးမယောင်လိုင်ကိုတိုင်တက်ရောက်ဆွေးနွေးခဲ့ပြီးသဘောတူညီခဲ့တာပါ။ဒါ့ပြင်နောက်ပိုင်းမှာမြန်မာစစ်ကောင်စီကဘုံသဘောတူညီချက်၅ချက်ကိုလိုက်နာအကောင့်ထဲမဖော်ခဲ့ပါဘူး။ဒါကြောင့်လဲအာဆီယံရေးပေါ်အစည်းအဝေးနောက်ပိုင်းမှာပြုလုပ်တဲ့အာဆီယံအစည်းအဝေးတွေမှာမြန်မာစစ်ကောင်စီခေါင်းဆောင်နဲ့စစ်ကောင်စီရဲ့နိုင်ငံသားရေးဝန်ကြီးတို့ကိုတက်ရောက်ခွင့်မပြုတော့ပါဘူး။အာဆီယံဘုံသဘောတူညီချက်၅ချက်ကိုမြန်မာစစ်ကောင်စီကအကောင့်အထည်မဖော်မချင်းအာဆီယံအစည်းအဝေးတွေကိုတက်ရောက်ခွင့်မပြုနိုင်ဘူးလို့အာဆီယံရဲ့သဘောထားကိုရှင်းလင်းစွာထုတ်ပြန်ခဲ့ပါတယ်
။ကုလသမဂ္ဂအမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံတို့ကလည်းမြန်မာနိုင်ငံရဲ့အကြက်အတဲကိုဖြည့်ရှင်းဖို့အာဆီယံအဖွဲ့ကြီးရဲ့ဘုံသဘောတူညီချက်၅ချက်ကိုအကောင့်ထည့်ဖော်ဖို့သဘောတူထောက်ခံထားကြပါတယ်။အဲ့ဒီဘုံသဘောတူညီချက်၅ချက်ကတော့မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေချက်ချင်းရပ်ပြီးသက်ဆိုင်သူအလုံးထိမ့်ထိမ့်တိမ့်တိမ့်ဆောင်ရွက်ကြဖို့ပြည်သူတွေရဲ့အကျိုးစီးပွားအတွက်ငြိမ်းချမ်းတဲ့အဖြေတစ်ခုရအောင်သက်ဆိုင်သူအလုံးအပြုသဘောဆွေးနွေးကြဖို့အာဆီယံအတွင်းမှုချုပ်ရဲ့အကူအညီနဲ့ဆွေးနွေးရေးလုပ်ငန်းစဉ်အကောင့်ထည့်ဖော်နိုင်အောင်အာဆီယံဥက္ကဋ္ဌရဲ့အထူးကိုယ်စားလှယ်တယောက်ကကြားဝင်ညှိနှိုင်းပေးဖို့အာဆီယံအသင်းရဲ့လူသားချင်းစာနာမှုအကူအညီပေးရေးဌာနကတစ်စိမြန်မာနိုင်ငံကိုအကူအညီတွေပေးဖို့သက်ဆိုင်သူအားလုံးနဲ့တွေ့ဆုံဖို့အာဆီယံအထူးကိုယ်စားလှယ်နဲ့အဖွဲ့မြန်မာနိုင်ငံကိုဆေလွတ်ဖို့ဖြစ်ပါတယ် အာဆီယံအထူးကိုယ်စားလှယ်ဖြစ်တဲ့ကမ္ဘောဒီးယားနိုင်ငံသားဝင်ကြီးရဲ့မြန်မာနိုင်ငံခီးစင်နဲ့ပတ်သက်ပြီးခီးစင်မတိုင်မီမှာ VOA မြန်မာပိုင်းကသဘောထားအမြင်တချို့ကိုမေးမြန်းခဲ့ပါတယ်။အဲ့ဒီလိုမေးမြန်းရမှာ NUG ရဲ့အာဆီယံဆိုင်ရာတပ်အမတ်ကြီးဖြစ်တဲ့ဥပိုလ်လာတင်ကသူ့အမြင်ကိုအခုလိုပြောခဲ့ပါတယ
်။ဒီပေါ်ရန်ဂျိုးပေါ်လေအထုမှုတွေကလုံးဝလက်တွေ့ကျတဲ့ရလကောင်းတွေကတော့ထွက်လာမှာမဟုတ်ဘဲနဲ့ဒီလက်ရှိစစ်ကောင်စီရဲ့အချိန်ဆွဲအသာကွက်ပေါ့နော်အဲဆိုသူက2023ခုနှစ်မှာဒီကောက်ဝဲတစ်ခုလုပ်ဖို့ကြိုးပမ်းအထောက်အမှုတွေရှိနေဒီထဲမှာအာဆီယံမျိုးပါသွားရင်တော့အာဆီယံဂုဏ်သိက္ခာဟိုဖြစ်ပါစီမှာပဲဒါကြောင့်တကယ်ရလကောင်းတွေထွက်နိုင်ဖို့ကိုလည်းဥတည်ပြီးတော့တစ်နှစ်တကြားပြည့်ပြည့်စုံစုံလဲစဉ်းစားထားတဲ့မဟာဗျူဟာမြောက်လုံလန်းစဉ်တရက်ကိုပြန်ပြီးတော့ချက်မှတ်ပေးဖို့ကျွန်တော်ကတော့အာဆီယံကောင်းဆောင်မှုကိုအတိုးနဲ့ပေါ့
အာဆီယံအထူးကိုယ်စားလှယ်ကမ်ဘောဒီးယားနိုင်ငံသားဝင်ကြီးကတော့မြမအေးရအချိန်ယူရမယ်သူ့အထူးကိုယ်စားလှယ်တက်တန်းအတွင်းမှာတော့ဖြည့်ရှင်းဖို့မဖြစ်နိုင်ဘူးလို့ဝန်ခံပြောကြားလိုက်ပါပြီအာဆီယံဘုံသဘောတူညီချက်၅ချက်ဟာအာဆီယံရေးပေါ်အစည်းအဝေးမှာမြမစစ်ကောင်စီခေါင်းဆောင်ကိုယ်တိုင်တက်ရောက်ဆွေးနွေးသဘောတူညီခဲ့တာပါဒီလိုသဘောတူညီခဲ့ပြီးမှအကောင့်တွေပေါ်ဖို့ပြက်ကွက်နေတာကိုအာဆီယံအနေနဲ့ဘာဆက်လုပ်မလဲဆိုတာမေးခွန်းထုတ်เสียဖြစ်လို့နေပါပြီပူပြီးဝမ်းနေစရာကောင်းတာကလူသားချင်းစာနာထောက်ထားတဲ့အကူအညီတွေမပေးအပ်နိုင်တာပါဆရာနာသိမ့်ပြီးနောက်ပိုင်းအိုးအိမ်စွန့်ခွာထွက်ပြေးနေရတဲ့စစ်ဘေးကြောင်အရေးတွေဟာငါးသိန်းကျော်နေပါပြီကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာမဟာမင်းကြီးမစ်ရှယ်ဘာရှလက်ကမြန်မာနိုင်ငံရဲ့အခြေအနေဟာဖျို့ဖျဲဖြစ်နေပြီစီးပွားရေးဟာပြိုလဲလူဖြစ်နေပြီလို့သတိပေးထားပါတယ်ဒါကြောင့်လူသားချင်းစာနာတဲ့အကူအညီတွေပေးအပ်နိုင်ဖို့အရေးတကြီးလိုအပ်လို့နေပါပြီလူသားချင်းစာနာမှုအကူအညီတွေမြန်မာနိုင်ငံထဲမှာအများကြီးရောက်နေပါပြီ။ဒါ့အပြင်တိုက်ပွဲတွေဖြစ်နေလို့လူအပ်သူတွေထံပေးပို့လို့မရဘူးဖြစ်နေတယ်လို့လည်းအာဆီယံအထူးကိုယ်စားလှယ်ကပြောပါတယ်။ဒါကြောင့်အာဆီယံအထူးကိုယ်စားလှယ်အနေနဲ့ခက်ခဲတဲ့တွေ့ဆုံဆွေးနွေးကိစ္စတွေအသာထားအောင်အနိုင်ဆုံးအဆင့်အနေနဲ့ဘုံသဘောတူညီချက်မှာပါဝင်တဲ့လူသားချင်းစာနာထောက်ထားတဲ့အကူအညီတွေကိုလူအပ်နေသူတွေထံအများဆုံးရောက်အောင်ပေးပို့နိုင်ဖို့ကိုတော့အရင်ဆုံးအောင်မြင်အောင်စွမ်းဆောင်သင့်လာကြောင်းပါခင်ဗျာ
ပြည်တင်နိုင်စီစဉ်ပြီးတော့မိုင်းအင်ဂျင်နဲ့ကုညီတင်ဆက်ပေးခဲ့တဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းစီစဉ်ကိုနားဆင်ခဲ့ကြရတာပါ VOA American တန်ကတင်းနေကုန်ညပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုတော့မြန်မာပြည်မှာပေးစာများကဏ္ဍကိုတင်ပြပေးပါမယ်မိုင်းအေးတန်တာကျော်ကစီစဉ်တင်ဆက်ထားပါတယ်ခင်ဗျာ
ရှင်ပြည်တော်မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှိများရှင်။ VOA ကိုရေးလာတဲ့တော်ရရှိနေရဲ့ပေးစာတွေ၊အီးမေးတွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှိနေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။အခုအရင်ဦးဆုံးတော်ရရှိနေရဲ့မှတ်ချက်တို့တွေနဲ့စာချင်ပါတယ်။ဆိုင်ထက်ဆိုတဲ့ Facebook အကောင့်ပိုင်ရှင်က Messenger ကနေစာတို့လေးရေးလာတာပါ။မင်္ဂလာပါ VOA ရေးအမြဲအားပေးနေပါတယ်။တရင်တွေလည်းနေစဉ်ကြည့်ပါတယ်။စာလည်းဖတ်ပါတယ်။စာရေးပြီးပြောလာပါတယ်။မောင်းအောင်ချစ်ဆိုတဲ့နောက်ထပ်အကောင့်ပိုင်ရှင်ကတော့မင်္ဂလာပါ VOA ရေးအချိန်နဲ့တပြေးညီတရင်တွေကိုလူလူမိတ်ဆွေကလည်းကြည့်ဖြစ်ပါတယ်။တရင်မှန်တွေကြည့်ရလို့ကျေနပ်ပါတယ်။ VOA ကျေးဇူးပါတဲ့။ဟုတ်ကဲ့အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်။မျိုးထွန်းဆိုတဲ့သွားရှင်ကတော့ VOA ခင်ဗျာကျွန်တော်မျိုးထွန်းပါအမြဲဆောင်ကြည့်အားပေးနေပါတယ်။မန္တလေးနဲ့ဥကျော်ဇန်သားတို့တင်ဆက်တဲ့အစီအစဉ်တွေကိုပို့ပြီးတော့သဘောကျမိပါတယ်။ကျွန်တော်တို့မြန်မာနိုင်ငံမှာလူသားတိုင်းဘဝအမှောင်ကျနေပြီလို့ခံစားရပါတယ်။ကျွန်တော်အပါဝင်ပါတဲ့။အမြဲတမ်းလည်းဆူတောင်းနေမိပါတယ်။အများဆုံးအေးချမ်းပါစီလို့တဲ့။ဒီတော့ရရှင်ရေးလာတာပါ။ဒီအစီအစဉ်ကိုနားဆင်ပြီးရေးလာတဲ့သောရရှင်နေတဲ့မှာတော့မောင်ဝင်းဆိုတဲ့သောရရှင်ကကျွန်တော် VOA ကအစီအစဉ်ထုတ်လွှင့်ပေးတဲ့တွေ့ဆုံမေးမြန်းခန်းတစ်ခုကိုနားဆင်ပြီးတော့သူအထူးစိတ်မကောင်းဖြစ်ရပါတယ်လို့အခုလိုရေးလာတာပ
ါမင်္ဂလာပါ VOA အဖွဲ့သားများကျမ်းမာကြပါစေအမြဲအားပေးနားဆင်ရပါတွေ့ဆုံမေးမြန်းတဲ့နေရာမှာအရန်စည်းစက်တည်ကြတဲ့ကိုကျော်ကျော်သိန်းတယောက်ရှင်းလေကြီးဦးကြီးမြင့်နဲ့ ပြည်သူတွေရဲ့လက်ရှိဖြစ်ပျက်ခံစားရတဲ့အခြေအနေတွေကိုဆွေးနွေးရင်းစွန့်အပ်သွားတာနားထောင်ရင်ရင်းနေမကောင်းဘူးဗျာအမှန်ပဲပြည်သူတွေရဲ့ခံစားချက်တွေပြောမပြတတ်တော့အောင်ဖြစ်နေပါတယ်ဘလောက်ရုတ်ကြအောင်မလဲတော့မသိတော့ဘူးဝတ်ဆိုတာတကယ်ရှိရင်လဲမြန်မြန်လဲပါစီဗျာ VOA ရဲ့ကျေးဇူးကြောင့်မြန်မာပြည်ရဲ့အခြေအနေကိုသိခွင့်ရတာပါအဖွဲ့သားများယောဂဗျာကင်းဝေးကြပါစီအားပေးလျက်ပါ VOA
လက်ရှိကမ္ဘာမှာဖြစ်ပေါ်ကြုံတွေ့နေရတဲ့ကမ္ဘာအရေးကြီးဆုံးအရေးခင်တစ်ခုလို့ပြောလို့ရတဲ့ယူကရိန်းနိုင်ငံကိုရုရှားကကျူးကျော်စစ်ပွဲနဲ့ပတ်သက်ပြီးရေးလာတဲ့သတင်းရှင်တွေရဲ့အစာတွေကိုလည်းဝေဖန်ပေးကြပါရနော်။ရှင်မသတင်းရှင်သူကတော့နာမည်ကိုအမည်မဖော်ခြင်းနဲ့သခိုင်းတိုင်းသားတယောက်လို့ပဲဖော်ပြပေးပါဆိုတော့ရေးလာပါတယ်။သူကမင်္ဂလာပါဗျို့ရေခင်ဗျာလက်ရှိယူကရိန်းပြဿနာနဲ့မြန်မာအခြေအနေတွေကိုနှိုင်းယှဉ်ဖော်ပြပြီးတော့မြန်မာအရေးကိုလည်းကမ္ဘာစက်ခုံပေါ်ထိုးတင်ပြီးတော့ကိုကြီးထောက်ပံ့မှုတွေလှုပ်ဆဲကျင်းပါတယ်ဆိုတော့အခုလိုပြောလာပါတယ
်မင်္ဂလာပါ VOA ခင်ဗျာလက်ရှိယူကရိန်းပြဿနာနဲ့မြန်မာအခြေအနေတွေကိုနှိုင်းယှဉ်ဖော်ပြပြီးမြန်မာအရေးကိုလည်းကမ္ဘာစက်ခုံပေါ်ထိုးတင်ပြီးလှုပ်ဆဲကျင်းပါတယ်ဥပမာယူကရိန်းပြည်သူတွေဆစ်ဆောင်ကြတာကဘေးမှာလက်ခံပေးမဲ့နိုင်ငံတွေအများကြီးရှိတယ်လို့မြန်မာပြည်ရဲ့စစ်ဘေးရှောင်တွေကတော့ဘယ်အိမ်နီးချင်းနိုင်ငံကမှလက်မခံကြတဲ့အခြေအနေတွေနောက်ပြီးယူကရိန်းပြည်သူတွေအတွက်ညီအောင်ဘူဓာတွေမှာဘုံခိုလို့ရပေမဲ့မြန်မာပြည်သူတွေမှာအမှတ်မထင်လာရောက်ဘုံကျဲတာတွေရဟယင်တွေပေါ်ကနေပြစ်တက်တာတွေကြောင့်ဘာဘုံခိုခြင်းမှလှုပ်ချိန်မရတော့အရသာအများအပြားတည်ကြရတဲ့အကြောင်းတွေယူကရိန်းပြည်သူတွေစစ်ဘေးရှောင်ကြတာကကားအစီအကြီးနဲ့မောင်းထွက်သွားကြချိန်မှာမြန်မာပြည်သူတွေမှာတော့ဘာမှယူချိန်မရပဲအဝတ်တထည်တဲနဲ့တောတောင်တွေထဲအသက်လူပြေးနေရတာတွေဘာစားစရာမှလည်းမရတဲ့အတွက်တည်ဆုံးရတာတွေကိုကဘာတိအောင်ဖော်ပြပေးစီခြင်းပါတယ်
။မြမပြည်သူတွေအနေနဲ့ဘလို့မှခိုကိုးစရာမရှိပါဘူးဆိုတော့ဒီသောရရှင်ရေးလာတာဖြစ်ပါတယ်။ဂျွန်စမစ်ဆိုတဲ့သောရရှင်ကတော့ပထမဦးဆုံးပဲယူကရိန်းကိုလည်းကူညီထောက်ပံ့တယ်လို့မြန်မာနိုင်ငံကိုလည်းထောက်ပံ့ကြပါဆိုတော့အခုလိုပန်ကြားလာပါတယ်ရှင်
။ VOA ရေဝိုင်းတော်သားတွေအားလုံးကျန်းမာပါစေလို့ဆုတောင်းလိုက်ပါတယ်။VOA ကိုဆယ်တန်းကျောင်းသားဘဝ1985ခရစ်ကနားထောင်ခဲ့တာအခုပင်စင်စားနေပြီကမ္ဘာကြီးကမြန်မာတို့ရဲ့ဒီမိုကရေစီရုံးကန်တိုက်ပွဲဝင်နေတာကိုယူကရိန်းကိုကူတဲ့10ပုံတပုံလောက်ပဲအကူအညီပေးကြပါမြန်မာနိုင်ငံသားတွေဥပဒေမဲ့တတ်ဖြတ်တာခံနေရတယ်မိမထားကြပါနဲ့လို့ပြောပြီးပ
ါယူကရိန်းလောက်ကူညီတာတဲ့10ပုံတပုံလောက်ကူညီရင်တို့မြန်မာနိုင်ငံအရေးတော်ပုံတော်တော်ကြီးကိုအဆင်ပြေပါလိမ့်မယ်ဆိုပြီးတော့ရေးလာတာဖြစ်ပါတယ်ဒီဖွင့်လာတဲ့တော်ရရှင်တွေရဲ့စာတွေကိုလည်းဖော်ပြပေးကြပါရစေ။ view ကိုအမြဲတမ်းအားပေးနေပါတယ်ဆိုရဲရေးလာတဲ့တော်ရရှင်ကတော့ကိုတာဖြစ်ပါတယ်။သူကတော့ထိုင်းနိုင်ငံကိုသွားပြီးတော့အလုပ်လုပ်တဲ့သူတွေအနေနဲ့သတိထားဖို့လူကုန်ကူးမှုနဲ့ပတ်သက်ပြီးတော့အခုလိုသတိပေးလာပါတယ်ရှင်
။ VOA ကိုအမြဲအားပေးနေပါတယ်။ PPC မြန်မာနဲ့ VOA မြန်မာကိုနားဆင်ဖို့အဖေကအမွေပေးခဲ့တာပါ။လူမှန်းသိတတ်နားလည်တဲ့အချိန်ကလေးကအဖေနဲ့အတူအားပေးလာခဲ့တာပါ။အခုဒီလေထိုင်းနိုင်ငံမှာအလုပ်လုပ်နေရင်အားပေးနေပါလေ။တည်င်းဟာကျွန်တော်အသက်ဖြစ်နေလို့ပါ။အခုတော့ကျွန်တော်ထိုင်းမှာအလုပ်လာလို့ကြတဲ့သူတွေကိုဒီကနေပြောစရာရှိလို့ပါ။အခုဆိုရင်ထိုင်းထဲကိုခိုးဝင်လာတဲ့မြန်မာတွေအတွက်ရင်နာစရာအခိုက်အတန့်ဖြစ်နေတာပါ။အရင်ကတည်းကပိုတင်းကျပ်တဲ့ထိုင်းပြည်တွေနဲ့နယ်စပ်ကိုခိုးလန့်နဲ့သွားခဲ့သူပါ။မြန်မာငွေ10သိန်းအထက်13သိန်းအထက်ပေးရပြီးကျွန်ခံရမလားအဖမ်းခံရမလားပြန်ပို့ခံရမလားနဲ့ပွဲစားခေါ်လူကုန်ကူးအဖွဲ့ကလမ်းပြထွက်ပြေးတာအမျိုးမျိုးနှင်းရကျော်လမ်းလျှောက်ပြီးတောတောင်တွေကြားမှာအစာရေစာငတ်ပြတ်တာတွေမျိုးစုံကြုံရပါတယ်။ညဘက်မှာခိုးဝင်ကြပြီးအင်းကနေထွက်ထိုင်းအရောက်ဆိုရင်ဆယ်ရက်ဝန်းကျင်ကြာပါတယ်။ကျွန်တော်ဒီမှာအထူးသတိပေးချင်တာကတော့ထိုင်းကိုမပြစ်မနေသွားရမယ်ဆိုရင်အေဂျင်စီနဲ့ပွဲစားတွေကိုအလွယ်တကူမယုံကြည်ကြပါနဲ့လို့လက်ဆောင်စကားပါချင်ပါတယ်။ကျေးဇူးတင်ပါတယ် VOA မြန်မာနိုင်ငံအမြန်ဆုံးအေးချမ်းသာယာနိုင်ပါစေဗျာ
။ဒါကတော့ထိုင်းမှာလူကုန်ကူးမှုနဲ့ကိုယ်တိုင်ကြုံတွေ့ရပါတယ်ဆိုတဲ့သောရရှင်သတိပေးလာတာဖြစ်ပါတယ်။လွမ်းဝေဆိုတဲ့သောရရှင်ကတော့မြန်မာနိုင်ငံမှာကြုံတွေ့နေရတဲ့ဒုက္ခဆင်းရဲတွေဖြစ်ပါတယ်ဆိုတဲ့နေ့စဉ်ကြုံတွေ့နေရတဲ့ဒုက္ခတွေနဲ့ပတ်သက်ပြီးတော့အခုလိုရင်ဖွင့်လာပါတယ်
။မရှိဆင်းရဲသားတွေခုစီ30သားကိုတထောင်ကျပ်နဲ့ဝယ်ဆားနေရပါတယ်။စံတပီကို1800ကျပ်နဲ့ဝယ်ဆားနေရပါတယ်။ တောင်သူလယ်သမားဆင်းရဲသူလူလက်တန်းစားတွေလည်းဒီဇယ်တကာလန်9500စားတအိတ်16000တိထက်ကျဲဖို့17မျိုးစပါး15ပြည်တအိတ်ကို28000နဲ့ဝယ်သုံးနေရပါတယ်ဒါတွေအပြင်ကျန်တာတွေလည်းအများကြီးရှိပါသေးတယ်ဗျာ VOA Burmese News ကနေကူညီတင်ပြကြပါဦး
သောရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်နော်သောရရှင်နေပို့ပြော့ကောင်းမွန်အစဉ်ပြည့်တဲ့နေ့တစ်နေ့စနိုင်ပါစေလို့ဆန္ဒပြုပါတယ်ရှင်ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ video ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bambi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း view bambi news ဆိုရယ် view မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်သလိုပြည်မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ပြည်မြန်မာပိုင်းသောရရှင်နေရဲ့ဝေဖန်အကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းဝင်နေတဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးကြများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio ကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို View မြန်မာဝိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို View Internet စာမျက်နှာနဲ့ဖုန်းပေါ်က View App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA app နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမဧသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်တွေအားလုံးဘေးရန်တွေကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင
်။မိုက်တနာကျော်စီစီတင်ဆက်တဲ့မြန်မာပြည်မှာပေးစာများကဏ္ဍကိုနားဆင်ကြရတာပါခင်ဗျာ။ခုဆက်ပြီးတော့သတင်းတွေကသုတအစီအစဉ်ကိုတင်ပြပေးပါအောင်မယ်။နိုင်ငံတကာသတင်းတွေကြည့်ရှုနားဆင်ကြတဲ့အခါအဲ့ဒီသတင်းတွေထဲမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်အလက်တွေနဲ့ပတ်သက်ပြီးဘူးသုတရရစေဖို့မန်ညိုညိုလင်ကတင်ဆက်ပေးထားပါဗျ။ဒီဘက်မှာတော့ရုရှားနဲ့ယူကရိန်းအရေးသတင်းတွေမှာကြားနေကြရတဲ့ NATO ဆိုတဲ့မြောက်အတ္တလန္တိတ်စာချုပ်အဖွဲ့ကြီးအကြောင်းကိုပြောပြပေးထားပါဗျခင်ဗျာ။
Combined navies, armies, and air forces, as the European democracies strengthen their ties with the USA and Canada by the signing of the North Atlantic Treaty.
NATO လို့အများသိကြတဲ့မြောက် Atlantic သဘောတူစာချုပ်အဖွဲ့ကြီးဟာဥရောပနဲ့မြောက်အမေရိကကနိုင်ငံတွေနဲ့ဖွဲ့စည်းထားတဲ့အဖွဲ့အစည်းကြီးတစ်ခုဖြစ်ပါတယ်။ NATO အဖွဲ့ကြီးကိုဖွဲ့စည်းတည်ထောင်ခဲ့တာအခုဆိုရင်23နှစ်ပြည့်သွားပါပြီ။1949ခုနှစ်ကအနောက်မဟာမိတ်နိုင်ငံတွေဝါရှင်တန်စာချုပ်ကိုလက်မှတ်ရေးထိုးပြီးတော့ဖွဲ့စည်းခဲ့ကြတာပါခြေခံထားတဲ့မူဝါဒကတော့စုပေါင်းကာကွယ်ဖို့အတွက်ဖြစ်ပြီး NATO အဖွဲ့ကြီးပေါ်ပေါက်လာခဲ့ရတဲ့ရည်ရွယ်ချက်ကတော့အဖွဲ့ဝင်နိုင်ငံတွေအားလုံးနိုင်ငံရေးစစ်ရေးပေါ်အခြေခံပြီးလုံခြုံမှုနဲ့လွတ်လပ်မှုတွေအမခံရရှိနိုင်မှုအတွက်ပါပဲလောလောဆယ် NATO အဖွဲ့ဝင်နိုင်ငံပေါင်းက American ပြည်အောင်စု Britain နဲ့ဥရောပတမက်ကနိုင်ငံတွေအပါအဝင်စုစုပေါင်းနိုင်ငံ30ရှိပါတယ်နေတိုးအဖွဲ့စတင်ဖွဲ့စည်းခဲ့တဲ့1949ခုနှစ်တုန်းကအဖွဲ့ဝင်12နိုင်ငံနဲ့ရှိတာပါအဲ့ဒီအထက်မှာမြောက်အမေရိကတိုက်က American ပြည်အောင်စုကနေဒါနဲ့အများစုကတော့ဥရောပနိုင်ငံတွေဖြစ်တဲ့ Belgium ဒိန်းမတ်ပြင်သစ် Iceland Italy Luxembourg Netherlands Norway Portugal နဲ့ United Kingdom တို့ဖြစ်ပါတယ်အဲ့ဒီနောက်1952ခုနှစ်မှာဂရိနဲ့တူရကီတို့ပါဝင်လာခဲ့ကြပြီး1955မှာတော့ဂျာမနီကအဖွဲ့ဝင်ဖြစ်လာခဲ့ပါတယ်။အဲ့ဒီနောက်1980နှစ်မှာစပိန်1999မှာချက်ရီပပ်ဘလစ်ဟန်ဂေရီနဲ့ပိုလန်2004ခုနှစ်မှာဘူလ်ဂေးရီးယားအက်စတိုးနီးယားလက်ဗီးယားလစ်သူရေးနီးယား
Romania, Slovakia, Slovenia တို့ဟာအဖွဲ့ဝင်နိုင်ငံတွေဖြစ်ခဲ့ပါတယ်။2009ခုနှစ်မှာတော့ Albania နဲ့ Croatia တို့ပါဝင်လာပြီး2019ခုနှစ်မှာ Montenegro နဲ့နောက်ဆုံး2020မှာမြောက်ပိုင်း Macedonia တို့ဟာ NATO အဖွဲ့ဝင်တွေဖြစ်လာကြပါတယ်။နေတော့အဖွဲ့ဝင်နိုင်ငံဖြစ်ရေးဟာနိုင်ငံတွေဟာမိမိသဘောထားဆုံးဖြတ်ချက်နဲ့ပါဝင်နိုင်ကြတာပါ။တခြားအရှေ့ဥရောပနိုင်ငံတွေဖြစ်တဲ့ဘော့စနီးယား၊ဟာဇီဂိုဗီနာ၊ယူကရိန်းနဲ့ဂျော်ဂျီယာနိုင်ငံတွေကလည်းနေတော့အဖွဲ့ဝင်ဖြစ်ရေးအတွက်ကြိုးပမ်းအဆိုပြုနေကြတာဖြစ်ပါတယ်။နေတော့အဖွဲ့ကြီးတိုးချဲ့လာမှုပေါ်ရုရှားကအငြင်းမပြတ်စောင့်ကြည့်နေပြီးနေတော့နဲ့ရုရှားဟာအခြေတင်ဖြစ်မှုတွေလည်းရှိနေခဲ့တာပါ။နေတိုအဖွဲ့ကြီးရဲ့အဓိကရုံးဆိုင်ရာနေရာကတော့ဘယ်လ်ဂျီယံနိုင်ငံဘရာဇယ်မြို့မှာဖြစ်ပါတယ်။ယာနဲ့ချီတဲ့အစိုးရတာဝန်ရှိသူတွေစစ်ဖက်နဲ့အရက်ဖက်ကကျွမ်းကျင်သူတွေဟာရုံးချုပ်ကိုလာရောက်ကြပြီးတရင်အချက်လက်ဖလှယ်တာတွေဆုံးဖြတ်ချက်တစ်ခုခုချဖို့အတွက်လိုအပ်တဲ့အခါအကြံပြုပြီးအယူအဆဝေမျှတာတွေကိုနေတိုရုံးချုပ်မှာရှိတဲ့တာဝန်ခံတွေနိုင်ငံတစ်ခုချင်းစီကကိုယ်စားလှယ်တွေနဲ့တွေ့ဆုံဆွေးနွေးမှုတွေပြုလုပ်ကြပါတယ်။စစ်အေးကာလတွေအတွင်းကတော့နေတိုးအဖွဲ့ကြီးရဲ့စစ်ရေးလှုပ်ရှားမှုတွေမရှိခဲ့ပေမဲ့ဘော့စနီးယားနဲ့ဟာဇီဂိုဗီနာအရေးကိုဆိုဗိုအရေးတွေမှာနေတိုးအဖွဲ့ကြီးဟာစစ်ရေးအရာထဲထဲဝင်ဝင်ပါဝင်လှုပ်ရှားခဲ့ပါတယ်။အဲဒီနောက်အာဖဂန်နစ္စတန်အရေးမှာလည်းနိုင်ငံတကာလုံခြုံမှုအကူအညီပေးရေးတပ်ဖွဲ့အနေနဲ့ပါဝင်ခဲ့ပါတယ်။နေတိုးအဖွဲ့ကြီးအနေနဲ့သူတို့ရဲ့အဖွဲ့ဝင်နိုင်ငံတွေရဲ့အရေးကိစ္စတွေသာမကအခုဆိုရင်အဖွဲ့ဝင်နိုင်ငံမဟုတ်တဲ့တခြားကမ္ဘာဒေသတချို့ကနိုင်ငံတွေနဲ့ပါလက်တွဲပူးပေါင်းပြီးနိုင်ငံရေးစီရေးဆိုင်ရာကိစ္စတွေကိုလိုအပ်သလိုဆောင်ရွက်နေပြီဖြစ်ပါရဲ့ရှင
်။မညညိုလင်းစီစဉ်တင်ဆက်တဲ့သတင်းတွေကတုတ္တအစီအစဉ်ကိုနားဆင်ကြကြတာပါခင်ဗျာ။ခုဆက်ပြီးတော့ကမ္ဘာတစ်လွှားကထူးခြားတဲ့သတင်းလေးတွေကိုလည်းတင်ပြပေးပါဦးမယ်။ထိုင်းနိုင်ငံဘန်ကောက်မြို့ကအသင့်စားခောက်ဆွဲဆိုင်တစ်ဆိုင်ဟာလူတွေကြားရေပန်းစားနေပါလေ။အမေရိကန်နိုင်ငံရှီကာဂိုမြို့အခြေစိုက်အယုတ်ကုမ္ပဏီတစ်ခုကထုတ်လုပ်တဲ့ယူကရိန်းသမ္မတဇလန်စကီပုံတူလက်ကိုအယုတ်ကလေးတွေလူကြိုက်များရောင်းနေရပါတယ်။ဒီလိုကမ္ဘာတစ်လွှားကထူးထူးခြားခြားသတင်းတွေကိုကိုငင်းကြနဲ့မခင်ဖြူထွေးတို့ကတင်ပြပေးထားပါတယ်ခင်ဗျာ။
ထိုင်းနိုင်ငံဘန်ကောက်မြို့ကအသင့်စားခောက်ဆွဲကျောက်ဆိုင်တစ်ဆိုင်ဟာလူငယ်တွေကြားရေပန်းစားနေပါတယ်။ဘန်ကောက်မြို့ shopping mall တစ်ခုမှာဖွင့်ထားတဲ့ good noodle ဆိုတဲ့ဒီဇိုင်းဟာပြီးခဲ့တဲ့နှစ်အောက်တိုဘာလမှာစဖွင့်ခဲ့တာပါ။အာရှတစ်လွှားကအင်ဒိုနီးရှား၊ကျန်ကိုရီးယား၊တရုတ်၊ထိုင်ဝမ်နဲ့ဟောင်ကောင်ခောက်ဆွဲကျောက်အမျိုးအစားပေါင်း80ကျော်ရယူပြီးတော့ဆိုင်မှာတစ်ခါတည်းရေနွေးနဲ့ချက်ပြီးထိုင်စားနိုင်ပါတယ်။ခောက်ဆွဲကျောက်တစ်ထုပ်ကိုတော့ထိုင်းဘတ်ငွေ6ဘတ်ကနေ250အထိကျတဲ့နဲ့ခောက်ဆွဲကျောက်အမျိုးမျိုးရှိပါတယ်။ခောက်ဆွဲကျောက်တွေဟာစီးတက်တာလွယ်ကူပြီးအရသာရှိတဲ့အာရှတလွားမှာရေပန်းစားတဲ့အစားအစာတမျိုးဖြစ်ပါတယ်။ဒါပေမဲ့လည်းအတိအကအာဟာရဓာတ်တွေမပါဝင်တဲ့အတွက်ဒါတွေကိုအများကြီးမစားသင့်ဘူးလို့ကျန်းမာရေးပညာရှင်တွေကသတိပေးထားတာပါ။ COVID ကရောဂါကာလအတွင်းဘန်ကောက်မြို့မှာရှိတဲ့စတိုးဆိုင်တွေမှာရနိုင်သမျှခောက်ဆွဲကျောက်အမျိုးမျိုးကိုလိုက်ဝယ်ခဲ့ပြီးတဲ့နောက်အမျိုးပေါင်း350ကျော်တွေ့ခဲ့ရတဲ့အတွက်အခုလိုခောက်ဆွဲကျောက်ဆိုင်တစ်ဆိုင်ဖွင့်ပြတဲ့အကြောင်းဒီဆိုင်ရဲ့ Managing Director ဖြစ်သူကပြောပါရရှင်။
လေးလာပကြီးရေးဆွဲတဲ့ရုရှားအနုပညာရှင်တယောက်နဲ့ယူကရိန်းနိုင်ငံသားအင်ချမ်းမြေပိုင်ရှင်တဦးပူးပေါင်းပြီးအင်ဒိုနီးရှားနိုင်ငံဘာလီကျွန်းပေါ်ကအဆောက်အဦတွေပေါ်မှာပကြီးတွေကိုငိမ့်ညမ်းရေးနဲ့အတူလက်တွဲနေထိုင်ရေးသတင်းစကားအဖြစ်ဖန်တီးလိုက်ပါတယ်။960ကုဗမီတာအကျယ်ရှိတဲ့အဆောက်အဦ9ခုရဲ့အမိုးတွေပေါ်မှာညီညွတ်တဲ့ကဘာဆိုတဲ့စကားလုံးကိုရုရှားယူကရိန်းအင်္ဂလိပ်တရုတ်ပြင်သစ်အင်ဒိုနီးရှားဘာသာစကား6မျိုးနဲ့စလုံးကြီးတွေကိုရေးသားလိုက်တာပါ။ဒါကနိုင်ငံရေးကြေညာချက်တခုမဟုတ်ပါဘူး။ယဉ်ကျေးမှုလူမှုရေးလူတွေအကြောင်းတင်းတင်းမြတ်မြတ်လက်တွဲပြီးအနာဂတ်မှာအတူနေထိုင်နိုင်အောင်ဖန်တီးဖို့သတင်းစကားတခုပါလို့လေးလာပကြီးရေးဆွဲတဲ့ရုရှားပကြီးဆရာ Brakes Lampas ကရိုက်တာသတင်းကိုပြောပါရယ်။ပြီးခဲ့တဲ့ဒီဇင်ဘာလကတည်းကအင်ဒိုနီးရှားနိုင်ငံဘာလီကျွန်းမှာရောက်နေတဲ့ Lampas ကယူကရိန်းမိတ်ဆွေတချို့နဲ့ပူးပေါင်းပြီးယူကရိန်းကိုရုရှားမကျူးကျော်ငင်ကတည်းကအခုလိုခေါမိုးတွေပေါ်မှာစာရီရေးဖို့စီစဉ်လှုပ်ဆောင်နေတာပါ။အခုတော့သူတို့ဖန်တီးတဲ့အနုပညာကပိုပြီးအတိတ်ပဲရှိလာတယ်လို့ပြောပါတယ်။အင်ဒိုနီးရှားမှာနေထိုင်တာ6နှစ်ရှိနေပြီဖြစ်တဲ့ယူကရိန်းနိုင်ငံသားအစာဦးပိုင်ရှင်အလက်စ်စတက်ဖန်ကလည်းဒီအနုပညာဟာသူ့ရဲ့တန်ဖိုးထားမှုဖြစ်တဲ့သွေးစည်းညီညွတ်တဲ့ကဘာအဖြစ်လက်တွဲနေထိုင်နိုင်ဖို့အရေးကြီးတယ်ဆိုတာပြသလိုက်တာလို့ပြောဆိုခဲ့ပါတယ
်။အမေရိကန်ပြည်ထောင်စုရှီကာဂိုမြို့အခြေစိုက်အယုတ်ကုမ္ပဏီတစ်ခုကယူကရိန်းသမ္မတဇလန်စကီပုံတူလက်ကိုအယုတ်ကလေးတွေလူကြိုက်များအယောင်တွက်နေပါတယ်။ယူကရိန်းသမ္မတအယုတ်နဲ့အတူယူကရိန်းအလံတက်ထားတဲ့မိုလိုတော့ဖ်ကော့တေးလ်မီးလောင်တဲ့ပလင်းတွေကိုလည်းတွဲရောင်းပြီးနှစ်ခုစလုံးအယောင်တွက်နေတာပါ။
Citizen Brick ကုမ္ပဏီကထုတ်လုပ်တဲ့ယူကရိန်းသမ္မတပုံသူအယုတ်ကလေးတွေကရတဲ့အမျက်ငွေတွေကိုလည်းယူကရိန်းပြည်သူတွေကိုကူညီဖို့ပို့ပေးခဲ့ပါတယ်။လက်ကူကုမ္ပဏီကတရားဝင်ထုတ်လုပ်တာမဟုတ်တဲ့သမ္မတပုံသူအယုတ်ဈေးနှုန်းကတော့ဒေါ်လာ100ဖြစ်ပြီးယူကရိန်းအလံပါမိုလိုတော့ကော့တီပလင်းတစ်လုံးကတော့ဒေါ်လာ20ဖြစ်ပါတယ်။အရေးအတွက်ဘလောက်ရောင်းချခဲ့ရပြီလို့ကုမ္ပဏီဘက်ကမပြောပေမဲ့ယူကရိန်းပြည်သူတွေအတွက်ရပုံငွေဒေါ်လာ300,000,000လောက်ရှာပေးပြီလို့ပြောပါရယ်။ရောင်းရလွန်းတဲ့အတွက်ပစ္စည်းတွေပြတ်တောက်ကုန်ပြီးယူကရိန်းအရေးကိုကူညီချင်တဲ့သူတွေအနေနဲ့လည်းဒီပစ္စည်းတွေကိုဝယ်ယူရုံနဲ့မကအကူအညီပေးနေတဲ့အဖွဲ့အစည်းတွေကိုတိုက်ရိုက်လှူဒန်းကြမယ်လို့မျှော်လင့်တဲ့အကြောင်းလဲကုမ္ပဏီပိုင်ရှင်ဂျိုးထာဖီယာကပြောပါရယ်။ယူကရိန်းနိုင်ငံသားအများအများကလည်းသူ့ကိုဆက်သွယ်လာကြပြီးအခုလောလောဆယ်မှာတော့ယူကရိန်းတို့ကတဲ့ cleaner တွေအတွက်လည်းအယုတ်တချို့ကိုခြံထားတဲ့အကြောင်းထာဖီယာကပြောပါရယ်ရှင
်။နီလောင်ဒဏ်ရာတွေဒါမှမဟုတ်ခန္ဓာကိုယ်မှာထိခိုက်ဒဏ်ရာတွေရခဲ့တဲ့ဗာဇီးနိုင်ငံကအမျိုးသမီးတချို့ကတော့သူတို့ရဲ့အမာရွတ်တွေပေါ်မှာစိတ်မင်ကြောင်တွေထိုးပြီးအနာကိုတက်တူးအလှပုံအဖြစ်ပြောင်းလဲနေကြပါရယ်။ဆာပယ်လိုမြို့ကစိတ်မင်ကြောင်အမှုပညာရှင်ကာရလာမန်ဒီစ်ကလိပ်ပြာပန်းပွင့်နဲ့တိလိစ္ဆာန်ပုံလေးတွေနဲ့အမာရွတ်တွေကိုပုံပြောင်းပေးနေတာဖြစ်ပြီးတော့အမျိုးသမီး150လောက်ကိုတက်တူးထိုးပေးပြီးပြီလို့သူကပြောပါတယ် We are diamonds ငါတို့ကစိန်ပွင့်နေဖြစ်တယ်ဆိုတဲ့ project လုပ်ငန်းကိုလုပ်ကိုင်နေတာဖြစ်ပြီးတော့အိမ်တွင်းအကြမ်းဖက်မှုတွေမော်တော်ယာဉ်မတော်တဆမှုတွေဖျားနာတာကနေလွတ်မြောက်လာသူအမျိုးသမီးတွေအနေနဲ့သူတို့ကိုသူတို့ယုံကြည်စိတ်ပြန်ရလာအောင်ကူညီပေးတဲ့လှုပ်ဆောင်မှုတစ်ခုလည်းဖြစ်ပါတယ်တက်တူးအခမဲ့ထိုးခွင့်ရဖို့အတွက်ထိုးလို့သူအမျိုးသမီးတွေအနေနဲ့ကိုအကြောင်းကိုပြောရမှာဖြစ်သလိုဓာတ်ပုံတွေကိုလည်း online website ကနေတဆင့်ပေးပို့ရမှာပါတတူးပညာရှင် Mandis အတွက်ဒီလုပ်ငန်းဟာအမျိုးသမီးတွေရဲ့ဘဝကိုပိုကောင်းအောင်ပြောင်းလဲပေးနိုင်တာကြောင့်သူ့ရဲ့ကူညီခြင်းစိတ်ကိုခြေနဲ့စီတယ်လို့ပြောပါတယ်ခင်ဗျာ
ကိုညဉ့်ညနဲ့မခင်ဖြူထွေးတို့တင်ဆက်ပေးခဲ့တဲ့ကဘာတလွားကထူးခြားဆန်ပြသတင်းလေးတွေကိုနားဆင်ကြကြရတာပါခင်ဗျာဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲ View American အတန်းရဲ့တင်းနေငွေနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါခုဆက်ပြီးတော့နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုတင်ပြပေးပါအောင်ပါခင်ဗျာကျမ်းဖက်အဖွဲ့တွေနဲ့သူတို့ကိုထောက်ခံပံ့ပိုးပေးနေသူတွေကိုအမြင့်ပြတ်ချီးမွမ်းသွားမယ်လို့မြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကနေပြည်တော်မှာဒီကနေ့ပြုလုပ်တဲ့တပ်မတော်နဲ့စီးရဲပြအခမ်းအနားမှာပြောဆိုသွားပါတယ်။မြန်မာစစ်တပ်အနေနဲ့တိုင်းရင်းသားအဖွဲ့အစည်းတွေနဲ့ညီညာရေးလုပ်ငန်းစဉ်တွေကိုဆက်လက်ဖော်ဆောင်သွားမှာဖြစ်ပေမဲ့လို့အကျမ်းဖက်အဖွဲ့တွေနဲ့တော့ဆွေးနွေးစရာမရှိဘူးလို့လည်းပြောဆိုထားပါတယ်။မြန်မာစစ်ကောင်စီအနေနဲ့အကျမ်းဖက်မှုတွေကိုရပ်ဆိုင်းပြီးဒီမိုကရေစီလမ်းကြောင်းပြန်လည်ဖော်ဆောင်ဖို့အမေရိကန်အပါအဝင်နိုင်ငံပေါင်း20ကဒီကနေ့ကြားရောက်တဲ့တပ်မတော်နေ့မှာတိုက်တွန်းတောင်းဆိုလိုက်ကြပါတယ်။ပြီးခဲ့တဲ့နှစ်တွေအတွင်းမြန်မာစစ်တပ်ရဲ့အကျမ်းဖက်မှုတွေကြောင့်တပ်ဖြတ်ခံရသူတွေကိုဒီကနေ့မှာအောက်မေ့သတိရကြောင်းလည်းဖော်ပြထားတဲ့အဲ့ဒီပူးတွဲကြေညာချက်မှာအမေရိကန်၊ဗြိတိန်၊ကနေဒါ၊ဩစတြေးလျ၊နယူးဇီလန်၊တောင်ကိုရီးယား၊ယူကရိန်းအပါအဝင်တိုင်းပြည်20နဲ့ဥရောပသမ္မဂတို့ပါဝင်ကြပါတယ်ခင်ဗျာ။ BIMSTEC လို့အတူအဖျင်းတည်ကြတဲ့ဘင်္ဂလားပင်လယ်အော်ဒေသနိုင်ငံများနှိပညာနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့အစည်းအဝေးကိုအလဲကျဥက္ကဋ္ဌ3နိုင်ငံနိုင်ငံရဲ့ဖိတ်ကြားချက်အရမြန်မာနိုင်ငံသားရေးဝန်ကြီးတက်ရောက်မှာဖြစ်ပြီးဒီအစည်းအဝေးကိုမတ်လ28ရက်ကနေ30ရက်နေ့ထိကျင်းပမှာဖြစ်ပါတယ်။အခုလိုဖိတ်ကြားတာကြောင့် BIMSTEC ရဲ့မူဝါဒကအာဆီယံရဲ့မူဝါဒနဲ့ကွဲပြားသွားစေတာလည်းဖြစ်ပါတယ်။မြန်မာကိုအထူးကြံထားတဲ့ဆက်ဆံလုတ်ကင်တာကပိုကောင်းပါတယ်လို့3နိုင်ငံနိုင်ငံသားရေးဝန်ကြီးအငိမ့်စားရေးတပ်ဗိုလ်ချုပ်ကြီးကပြောပါတယ်ခင်ဗျာ။ယူကရိန်းပေါ်ကျူးကျော်ခဲ့တဲ့အတွက်ရုရှားကိုပြင်းပြင်းထန်ထန်ရှုတ်ချပေမဲ့အမေရိကန်ကရုရှားသမ္မတကိုဖြုတ်ချဖို့ကြိုးစားမှာမဟုတ်ကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးကပြောကြားလိုက်ပါတယ်။အစ္စရေးနိုင်ငံဂျေရုဆလင်မြို့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအမေရိကန်နိုင်ငံသားရေးဝန်ကြီးဘလင်ကင်ကအဲ့ဒီလိုရှင်းလင်းပြောကြားခဲ့တာဖြစ်ပါတယ်ခင်ဗျာ။ဒီကနေ့အတွက်နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကတော့ဒီလောက်ပါပဲ။ VOA မြန်မာပိုင်းအစီအစဉ်ရဲ့တင်းတင်းကြပ်ကြပ်ညပိုင်းထုတ်လွှင့်ချက်တွေကိုနားဆင်နေကြရတာဖြစ်ပါတယ်။ဒီကနေ့အတွက်အစီအစဉ်ထုတ်လုပ်ရမှုကတော့ကိုရန်နိုင်ဖြစ်ပြီးစက်ပိုင်းနဲ့ရုပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ El Santos နဲ့ John Walker တို့ဖြစ်ကြပါတယ်။ကျွန်တော်ကတော့ဇောင်းဝင်လိုက်ပါခင်ဗျာ။ VOA ကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်။သောရရှိများနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးရန်တွေခတ်သိမ်းကင်းဝေးပြီးတော့လုံခြုံဆန္ဒတွေကိုအမြန်ဆုံးတည်ဝနိုင်ကြပါစေခင်ဗျာ။
This program has come to you from the Voice of America, Washington.